Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အတန်ကနေ2023ခုနှစ်မတ်လ2ရက်စက်တာဘီညရေဒီယိုရုပ်သံအစီအစဉ်တွေကိုကျွန်မစံတော်ချိန်ည9နာရီကနေ10နာရီအထိ American နိုင်ငံ Washington DC မြို့တော်ကနေစထုတ်လွှင့်နေပါပြီ။ Flight Meter 1925 32တို့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းနားဆင်နိုင်ပါတယ်ခင်ဗျာ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါရှင် BN တွေတွေကကြင်ဝေးကြပါစေကျွန်မခင်ပြထွေးပါအိန္ဒိယနိုင်ငံမှာကျင်းပနေတဲ့ G20 နိုင်ငံခြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲအတွင်းမှာတော့ American နဲ့ Russia နိုင်ငံခြားရေးဝန်ကြီး2ဦးဒီဆွေးနွေးပွဲအပြင်ပန်းမှာတိကျလွတ်တွေ့ဆုံပါတယ်နောက်ဒီ G20 အစည်းအဝေးအတွင်းမှာ Ukraine ရေးကအထူးထားဆွေးနွေးတဲ့အကြောင်းအရာဖြစ်နေတယ်ဆိုတာနဲ့မြန်မာကိုအာဆီယံဖွဲ့တွေကနေခဏဖဲထုတ်ထားဖို့မလေးရှားဝန်ကြီးချုပ်ကပြောဆိုခဲ့တဲ့အကြောင်းဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူပြပြပေးပါမယ
်ဟုတ်ကဲ့ပါမခင်ပြထွေးရေအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်စကိုင်းတိုင်းရင်းမာပင်မြို့ကကုန်းရွာမှာအိမ်600ကျော်မိရှုခံရတာအတွက်ရွာသားတူပါ
ဘောရတဲ့မိုင်းကတခါတည်းမိကြွားတော့တာကြွားတော့ဒီကရွာလဲဝန်ကြီးပြောင်းတော့တာပဲအကုန်မိကြီးစားရှိလို့တာပဲအခုဒီလိုလိုက်ရှင်းနေတယ်ဘယ်တဲ့ကတော့600နဲ့300လောက်ကျသွားပြီ
နောက်စကိုင်းကကျွန်းလမြို့မှာလည်းမြို့ဝင်ထွက်ပိတ်ထားလို့ဒေသခံတွေအခက်တွေ့နေကြပါတယ်ဒါအပြင်စကိုင်းတိုင်းထဲမှာပဲမုံရွာကလေးဝမဟာမြိုင်လမ်းထဲတိုက်ပွဲကြောင့်လမ်းတွေပိတ်ရှင်တွေပိတ်သွားခဲ့ရပါတယ်အခုလိုသတင်းတော်တွေပြီးမှတော့ကျသာရင်းညာပတ်စင်ကန္တာတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမကြီးသုံးသက်ချက်နောက်ကျမကြီးနဲ့တိုင်းဒေသသတင်းလွှာကန္တာတွေကိုစက်တိုက်နားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူထွင်းတဲ့အတူကြောပြပေးပါပါခင်ဗျာ
အိန္ဒိယနိုင်ငံ New Delhi မြို့တော်မှာကျင်းပနေတဲ့ G20 အစည်းအဝေးကိုတက်ရောက်နေကြတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken နဲ့ရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့အလွတ်သဘောဆွေးနွေးတာတွေဒီကနေ့ရှိခဲ့ပါတယ် G20 ညီလာခံဘေးပန်းမှာ10မိနစ်လောက်နိုင်ငံခြားရေးဝန်ကြီးနှစ်ဦးတွေ့ဆုံခဲ့ကြတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ် Ukraine ကိုရုရှားစစ်ဝင်တိုက်တဲ့ကိစ္စကြောင့်နိုင်ငံဆက်ဆံရေးတင်းမာနေတဲ့အချိန်မှာအခုလိုအချိန်တိုဆွေးနွေးခဲ့ကြတာဖြစ်တယ်လို့ Ukraine စစ်ပွဲစတင်ချိန်ကတည်းကဆိုရင်ပထမဆုံးအချိန်တွေ့ဆုံဆွေးနွေးမှုလည်းဖြစ်ပါတယ်Ukraine စစ်ပွဲအဆုံးမတက်မချင်းအမေရိကန်ကယူကရိန်းကိုထောက်ခံသွားမယ်ဆိုတဲ့အကြောင်း Now New Start Nuclear စာချုပ်ကနေနှုတ်ထွက်တဲ့ရုရှားရဲ့ဆုံးဖြတ်ချက်ကိုပြန်ပြင်သင့်တဲ့အကြောင်းနဲ့ရုရှားဘက်ကဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသား Paul Whelan ကိုပြန်လွတ်ပေးသင့်တဲ့အကြောင်းအချက်၃ချက်ကိုပြောခဲ့တယ်လို့အမေရိကန်ထိပ်တန်းတာဝန်ရှိသူကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ Ukraine ရဲ့ပေါ်မှာအမေရိကန်ရဲ့ထောက်ခံမှုဟာရင်းရိုင်သွားလိမ့်မယ်ဆိုတဲ့အယူဆအလွဲကိုလည်းလုံးဝဖျောက်လိုက်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီး Blinken ကရုရှားနိုင်ငံသားရေးဝန်ကြီးကိုပြောဆိုခဲ့တဲ့အကြောင်းအမိမဖော်လို့တဲ့တာဝန်ရှိသူကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ရှင်
။ဒီအိန္ဒိယနိုင်ငံ New Delhi မြို့တော်မှာဒီနေ့ပဲစလိုက်တဲ့ G20 ဆက်မှုအင်အားကြီးအဖွဲ့နိုင်ငံသားရေးဝန်ကြီးများညီလာခံမှာ Ukraine ရေးသဘောထားပြင်းပြင်းထန်ထန်ကွဲခဲ့ကြပါတယ်။ဒီညီလာခံရဲ့ပထမနေ့မှာ Ukraine စစ်ပွဲလျှို့ရဲ့ဩဇာညောင်းမှုကဘာမှာကျေပြန့်လာတဲ့ကိစ္စရပ်တွေကိုအဓိကဆွေးနွေးခဲ့ကြပေမဲ့ Ukraine စစ်နဲ့ပတ်သက်လို့အများသဘောတူမှုမရခဲ့ဘူးလို့အိန္ဒိယနိုင်ငံသားရေးဝန်ကြီးကပြောလိုက်တာပါ။Ukraine ကိုရုရှားချုပ်ချော်စစ်နဲ့ပတ်သက်လို့သဘောထားအမြင်တွေတော်တော်လေးကွဲနေတယ်လို့စစ်ဆက်လို့တော့မရခဲ့ဘူးလို့နိုင်ငံခြားရေးဝန်ကြီးဆပ်မန်ယန်ဂျိုင်ရှန်ကာကပြောလိုက်ပါတယ်။ဒီ G20 ညီလာခံဖွံ့ဖြိုးတုန်းကတော့သဘောထားကွဲလွဲမှုတွေရှိနိုင်ပေမဲ့အားလုံးအထူးတကွပူးပေါင်းဆောင်ရွက်ဖို့ဝန်ကြီးချုပ်နရန္ဒရာမွန်ဒီကဗီဒီယိုမေးခွန်းမှာအခုလိုပြောကြားခဲ့ပါတယ်
။ I'm meeting at a time of deep global divisions.
အဝတ်အဝန်းကွဲလွဲမှုတွေအကြီးအကျယ်ရှိနေချိန်မှာအခုလိုတွေ့ဆုံကြတာဖြစ်လို့နိုင်ငံခြားရေးဝန်ကြီးတွေအနေနဲ့ဒီနေ့ကြုံနေရတဲ့ပထဝီနိုင်ငံရေးရာတင်းမာမှုတွေကိုဆွေးနွေးတဲ့နေရာမှာအလယ်လက်ကျဖို့တမတ်တမတ်ကျဖို့လိုပါတယ်ဆိုပြီးအိန္ဒိယဝန်ကြီးချုပ်မိုဒီကပြောသွားတာပါနိုင်ငံတစ်ခုချင်းစီမှာကိုယ်ပိုင်အမြင်ယက်တီချက်တွေမတူတာတွေရှိပေမဲ့ကမ္ဘာနိုင်ငံတွေအချင်းချင်းပူးပေါင်းဆောင်ရွက်မှာဖြစ်ပြီးစီးပွားရေးအင်အားကြီးနိုင်ငံတွေအနေနဲ့ဒီဆွေးနွေးပွဲမှာမပါတဲ့နိုင်ငံတွေအတွက်ပါထဲသွင်းစဉ်းစားလှုပ်ဆောင်ရမယ်တာဝန်ရှိတယ်လို့လည်းအိန္ဒိယဝန်ကြီးချုပ်ကပြောခဲ့ပါတယ်။ Ukraine အပေါ်ရုရှားချုပ်ချော်စစ်နဲ့ပတ်သက်လို့တော့ပြင်းပြင်းထန်ထန်ဝေဖန်ခြင်းမရှိသေးတဲ့ဝန်ကြီးချုပ်မော်ဒီက G20 နိုင်ငံခြားရေးဝန်ကြီးများညီလာခံမှာ Ukraine စစ်ပွဲအကြောင်းကိုအဓိကတာဆွေးနွေးမှာမျိုးမလိုလားဘူးလို့သုံးသပ်သူတွေကထောက်ပြထားပါတယ်ခင်ဗျာ။
Ukraine နိုင်ငံတောင်ပိုင်း Zaporizhia မြို့ကလူနေတိုက်ခန်းတွေရှိတဲ့အဆောက်အုံတစ်ခုကိုရုရှားဘက်ကပစ်ခတ်တဲ့ဒုံးကျည်ထိမှန်တာကြောင့်လူ3ယောက်ထက်မနည်းသေဆုံးတဲ့အကြောင်း Ukraine အာဏာပိုင်တွေကဒီကနေ့ပြောပါရယ်။ရုရှားဒုံးကျည်တွေကြောင့်အဲ့ဒီအဆောက်အုံရဲ့အထက်သုံးတပ်ပျက်စီးသွားခဲ့ပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်ပြီးတော့လုပ်နေတယ်လို့ Ukraine သမ္မတ Volodymyr Zelensky က Telegram ကနေတဆင့်ပြောပါရယ်။ အကျန်းဖတ်မှုတွေကိုကျူးလွန်နေတဲ့နိုင်ငံကကျွန်တော်တို့ပြည်သူတွေအပေါ်အကျန်းဖတ်မှုတွေနေ့တိုင်းကျူးလွန်ခြင်းနေပေမဲ့လို့လဲမကောင်းဆိုးဝါးတွေကျွန်တော်တို့မြေမှာအုတ်ချုပ်ဆိုးမိုးနိုင်မှာမဟုတ်ဘဲကျူးကျော်သိမ့်ပိုက်လာတဲ့သူတွေအားလုံးကိုမောင်းထုတ်သွားမှာပါလို့ယူကရိန်းသမ္မတကပြောပါတယ်ကျူးလွန်သူတွေအနေနဲ့သူတို့လုပ်ခဲ့တာတွေအားလုံးကိုတာဝန်ယူရမှာဖြစ်တယ်လို့လဲသမ္မတဇယ်လန်စကီကပြောပါတယ်ရုရှားတပ်ဖွဲ့တွေကဘာမုတ်မြို့ကိုတင်ယူဖို့ဆက်ပြီးတော့ထိုးစစ်ဆင်နေတယ်လို့ယူကရိန်းစစ်တပ်ကလည်းဒီကနေ့ပြောပါရယ်ရုရှားတပ်ဖွဲ့တွေဟာအဲ့ဒီနေရာမှာတဖြည်းဖြည်းချင်းအားကောင်းလာနေပေမဲ့ယူကရိန်းဘက်ကလည်းစစ်ကူအင်အားတွေထပ်မံဆဲလွတ်ထားတယ်လို့ယူကရိန်းဒုတိယကာကွယ်ရေးဝန်ကြီးဟန်နာမာလီယာကပြောပါရယ်ဒါပေမဲ့တပ်ဖွဲ့အင်အားဘလောက်ဆဲလွတ်တယ်ဆိုတာနဲ့ဒီလူတွေကိုဘယ်လိုနေရာတွေမှာအသုံးပြုသွားမယ်ဆိုတာကိုတော့အသေးစိတ်မပြောပါဘူးရှင်
ဂရိနိုင်ငံမှာတော့လူ43ယောက်ထက်မနည်းသေဆုံးပြီးနောက်ထပ်85ဦးတန်ရာရခဲ့တဲ့ရထားတိုက်မှုကြီးဖြစ်ပြီးတဲ့နောက်ဘူရာယုံတာဝန်ခံကိုအစိုးရရှိနေတူကဒီနေ့စစ်ဆေးဖို့ရှိနေပါတယ်။အေတင်မြို့တော်မြောက်ဘက်မှာ230ကျော်ကွာတံပေမြို့နီးမှာအင်ဂါနိကခီးသည်တင်ရထားနဲ့ကုန်တွေကတိုက်မိခဲ့တာပါ။အခင်းဖြစ်ပွားတဲ့နေရာကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တယ်လို့ပေါ်ဆမှုကြောင့်ဖြစ်ခဲ့တဲ့ခြေခွဲစရာဖြစ်ရဆိုတစ်ခုဖြစ်ပြောဆိုသွားပါတယ်။ဒီဖြစ်ရပေါ်စုံနှဲစစ်ဆေးမှုတွေအသေးချာလောက်သွားမယ်လို့လည်းဂရိဝန်ကြီးချုပ်ကဂရိပြုပြောဆိုပါတယ်။တရီပုဆိုင်ဝန်ကြီးကော့စတက်စ်ကာရာမန်လစ်ကတော့ဒီဖြစ်ရအတွက်တာဝန်ခံတဲ့အနေနဲ့ဗိုလ်ထုနေမှာယာရုကနှုတ်ထွက်ပေးခဲ့ပါတယ်။သူဝန်ကြီးတာဝန်စတင်ထမ်းဆောင်ချိန်မှာဂရိနိုင်ငံရဲ့မိရထားစနစ်ဟာ27ရာစုနှစ်စံနှုန်းတွေနဲ့မညီကျဘူးလို့လည်းသူကပြောပါတယ်ခင်ဗျ။
ဒီ UI အမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိတိုင်းဒိုမီတာ19 kHz 15653ညတိုင်းဒိုမီတာ25 kHz 11803ညတိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာတိုင်းလန်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ကြာတာပြီးညအတွက်နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်။တရားမျှတမှုနဲ့တရားဥပဒေစိုးမိုးမှုရှိဆိုရဲအာဆီယံအခြေခံမူတွေအတိုင်းခိုင်ခိုင်မာမာရပ်တည်ပြီးမြန်မာနိုင်ငံရေးကိုကင်တွယ်ဖို့အင်မတန်အရေးကြီးတယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြောဆိုလိုက်ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတို့ကလူ့ခွင့်ရေးချိုးဖောက်မှုတွေကိုစိုးစိုးဝါးဝါးကျူးလွန်လာရင်အာဆီယံအနေနဲ့နှုတ်ဆက်မနေသင့်ဘူးလို့ဖိလစ်ပိုင်နိုင်ငံကပွင့်နေတဲ့ပြင်အခမ်းအနားတစ်ခုမှာအခုလိုမိန့်ခွန်းပြောကြားခဲ့တာပါ
။ When I mentioned in Bangkok recentlyabout the need to temporarily carve out Myanmar on account
လူ့ခွင့်ရေးပြောင်းလဲတင်းတင်းချိုးဖောက်နေတဲ့မြန်မာနိုင်ငံကိုတာဝန်ယူမှုတာဝန်ခံမှုရှိလာစေဖို့အာဆီယံအဖွဲ့တွေကလည်းယာယီဖဲထုတ်ထားဖို့လိုတယ်လို့သိမ့်မကြခင်တုန်းကဘန်ကောက်မြို့မှာကျွန်တော်ပြောခဲ့ပါဗျ။အဲ့လိုပြောခဲ့တာဟာတရားမျှတရေးနဲ့တရားဥပဒေစိုးမိုးမှုရှိဆိုတဲ့အာဆီယံရဲ့အကြီးအကဲအခြေခံယူဆတွေအတိုင်းခိုင်ခိုင်မာမာရပ်တည်ဖို့အရေးကြီးတဲ့ရှုထောင့်ကနေထောက်ပြခဲ့တာဖြစ်ပါတယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ပြောဆိုသွားတာပါ။ဖိလစ်ပိုင်တပ်သူမှဒီကနေ့ကြာတာပြင်းနေ့ကျင်းပါတဲ့ဥပဒေရေးရာပါရဂူပွဲနှင်းသဘင်အခမ်းအနားမှာသူ့ကိုဂုံတူးဆောင်ပါရဂူပွဲချီးမြှင့်တဲ့အချိန်အခုလိုပြောဆိုခဲ့တာဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်မဆွတ်ဖက်ရေးဆိုတဲ့အာဆီယံအခြေခံမူကအရေးကြီးတယ်ဆိုပေမဲ့ဒေသတစ်ခုလုံးကိုပါရိုက်ခတ်လာတဲ့အခြေအနေမျိုးမှာတော့နှုတ်ဆက်မနေသင့်ဘူးလို့ဆိုပြီးမြန်မာစစ်ကောင်စီကိုထိထိရောက်ရောက်အရေးယူဖိအားပေးဖို့သူကတောင်းဆိုပါတယ်။အထူးသဖြင့်အဖွဲ့ဝင်နိုင်ငံတခုကအာဆီယံပြည်ညင်ကိုချိုးဖောက်လာတဲ့အခါမျိုးမှာပြည်တွင်းရေးဝင်မဆွတ်ရေးမူကိုအသေးကိုင်ဆွဲပြီးလှစ်လူရှုလို့မရဘူးလို့မလေးရှားဝန်ကြီးချုပ်ကပြောပါတယ်။ဖိလစ်ပိုင်နိုင်ငံကိုရောက်နေတဲ့မလေးရှားဝန်ကြီးချုပ်ဟာမနေ့ဗုဒ္ဓနေ့ကဖိလစ်ပိုင်သမ္မတဖာရီနာမာကော့စ်ဂျူနီယာနဲ့လည်းတွေ့ဆုံခဲ့ပြီးတော့မြန်မာရေးဆွေးနွေးခဲ့ပါတယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံအတွင်းအခြေအနေတွေဟာဒေသတွင်းလုံခြုံရေးနဲ့တည်ငြိမ်ရေးကိုထိခိုက်နေတဲ့အကြောင်းနဲ့အာဆီယံအနေနဲ့မြန်မာရေးကိုကင်တွယ်တဲ့နေရာမှာပုံမှန်ထိရောက်တဲ့နည်းလမ်းရှာဖွေဖို့လိုအပ်တဲ့အကြောင်းသူကပြောဆိုသွားပါတယ်ရှင်။
ဖီယက်နမ်နိုင်ငံမှာတော့အာဏာရကွန်မြူနစ်ပါတီပေါ်လစ်ပြူရိုဖွဲ့ဝင်ဖိုဗန်ထောင်းကိုသမ္မတသစ်ဖြစ်လွှတ်တော်ကဒီနေ့အတည်ပြုပေးလိုက်ပါတယ်။အသက်52နှစ်ရှိပြီဖြစ်တဲ့ဖိုဗန်ထောင်းကိုသမ္မတဖြစ်ကွန်မြူနစ်ပါတီကဗိုလ်ထုနေ့ကအစိုးတင်သွင်းခဲ့ပြီးတဲ့နောက်ဒီနေ့ကျင်းပတဲ့လွှတ်တော်အထူးစည်းဝေးအတွင်းမှာလွှတ်တော်မတ်တွေကအခုလိုအတည်ပြုပေးလိုက်တာပါ။အရင်သမ္မတငွေရန်ရှောင်ဖတ်ကိုဇန်နဝါရီလတုန်းကယာရုကနဲ့ရုတ်တရက်ထုတ်ပယ်လိုက်ပြီးနိုင်ငံတော်ဝန်အာဂတိလိုက်စားမှုတိုက်ဖြတ်ရေးလှုပ်ဆောင်နေတဲ့အချိန်အတွင်းမှာပဲသမ္မတသစ်ကိုအခုလိုရေကောက်တင်ပြလိုက်တာပါ။သမ္မတကတော့သူ့အနေနဲ့အာဂတိလိုက်စားမှုတိုက်ဖြတ်ရေးပြပြသားသားဆက်လက်ကင်တွယ်သွားမယ်လို့လွှတ်တော်ကပထမဆုံးပြောကြားတဲ့မိကွန်းနဲ့ပြောခဲ့ပါတယ်။သူကကျွန်တော်တို့အနေနဲ့ဗီယက်နမ်နိုင်ငံဗီယက်နမ်ပြည်သူတွေနဲ့ဖွဲ့စည်းပုံခြေခံဥပဒေကိုအပြည့်အဝသစ္စာရှိသွားမှာဖြစ်ပြီးပါတီနဲ့ပြည်သူလူထုပေးရလိုက်တဲ့တာဝန်တွေကိုထမ်းဆောင်နိုင်အောင်ကြိုးပမ်းသွားမှာဖြစ်တယ်လို့ဗီယက်နမ်နိုင်ငံပိုင်ရုပ်သံဌာနကအနေနဲ့မိကွန်းပြောခဲ့ပါတယ်ခင်ဗျ။
တရုတ်လေတဲ့တိုက်လေရင်အများပြဒုတိယမြောက်နေ့အဖြစ်ထိုင်ဝမ်လေကျောင်းပိုင်နဲ့ထဲကိုဝင်ရောက်လာခဲ့တယ်လို့ထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကပြောပါတယ်။တရုတ်စစ်တပ်ရဲ့စစ်ရေးအရာဖိအားပေးမှုတစ်စိတ်တစ်ပိုင်းအရ G10 တိုက်လေရင်10စီးနဲ့ G16 တိုက်လေရင်4စီးစုစုပေါင်း22စီးထိုင်ဝမ်ကာကွယ်ရေးတပ်မတ်လေကျောင်းပိုင်နဲ့ကိုနေ့ရက်ဆက်တိုက်ဝင်လာခဲ့တာကိုထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။တရုတ်နိုင်ငံကသူပိုင်နဲ့အဖြစ်ပြောဆိုထားတဲ့ထိုင်ဝမ်ကျွန်းအနီးပြည်ခဲ့တဲ့3နှစ်အတွင်းမှာတရုတ်ဘက်ကစီးရေးလှုပ်ရှားမှုတွေတိုးလာခဲ့တာကိုထိုင်ဝမ်ဘက်ကဝေဖန်ပြောဆိုပါတယ်။တရုတ်နိုင်ငံဘက်ကတော့သူ့ရဲ့ငြင်းမြေအချုပ်အခြာကိုကာကွယ်တဲ့လုပ်ရဖြစ်တယ်လို့ပြောဆိုပြီးအမေရိကန်ပြည်ထောင်စုနဲ့ပူးပေါင်းကြံစည်တာတွေမလုပ်ဖို့ထိုင်ဝမ်ကိုသတိပေးနေပါတယ်။ပြီးခဲ့တဲ့နှစ်ရက်တရုတ်တိုက်လေယာဉ်တွေဖျက်ပြန်သွားတဲ့ထိုင်ဝမ်ထိန်းချုပ်ထားတဲ့ Protest ကျွန်းတွေဟာလုံခြုံရေးအရာတင်းတင်းကြပ်ကြပ်မချထားပေမဲ့လို့လည်းတောင်တရုတ်ပင်လယ်ထိပ်ပိုင်းမှာရှိတဲ့မဟာဗျူဟာမြောက်နယ်မြေတွေအဖြစ်နဲ့သတ်မှတ်ထားတဲ့နေရာတွေဖြစ်ပါရဲ့ရှင်။
ဒီထိန်ရီတက်ကတပ်ဖွဲ့ဝင်တွေဟာအီရန်နိုင်ငံကထုတ်လုပ်တဲ့တင်ကားဖြစ်ဒုံးကျည်တွေနဲ့ပက်ထိန်ဒုံးတွေရဲ့တောင်ပံတွေကိုအိုမန်ပင်လယ်ကွေ့တွေကလင်ငယ်တဆင်းပေါ်ကနေတင်စီရမိခဲ့တယ်လို့ပြည်ထိန်ရီတက်ကစက်သားရင်းတွေကပြောလိုက်ပါတယ်။အဲ့ဒီလက်နက်တွေကိုဘယ်ကိုပို့ဆောင်မှုလုပ်တယ်ဆိုတာကိုပြည်ထိန်ရီတက်ကတော့မဖော်ပြပေမဲ့အမေရိကန်စစ်တပ်ဘက်ကတော့ရီမင်နိုင်ငံကိုလက်နက်တွေတလျှောက်လုံးတရားမဝင်တင်ပို့နေတဲ့လမ်းကြောင်းပေါ်မှာတင်စီမိတာဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်။ဒါဟာလက်နက်တွေတရားမဝင်တင်ပို့နေတာတွေကိုအနောက်နိုင်ငံတပ်တွေဘက်ကနောက်ဆုံးကြားဖြတ်ဖမ်းဆီးလိုက်တာလည်းဖြစ်ပါတယ်။အနောက်နိုင်ငံတွေကတော့အီရန်နိုင်ငံဟာရီမင်နိုင်ငံကဟူသီတပုံတွေကိုလက်နက်ပံ့ပိုးပေးနေတယ်လို့ဆွဆွဲပြောဆိုထားပြီးအီရန်ဘက်ကတော့ဒါကိုညှင်းဆဲထားပါတယ်။ HMS Lancaster ကအခုလိုလက်နက်တွေသိမ်းဆီးရမိတာနဲ့ပင်လယ်ကွေ့ဒေသမှာပြည်ထောင်တော်ဝင်ရေတပ်အများအားရှိနေတဲ့အချက်ကကမ္ဘာတစ်ဝှမ်းမှာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်စေတဲ့လုပ်ရက်တွေကိုတိုက်ဖြတ်ပြီးနိုင်ငံတကာဥပဒေနဲ့ညီလို့ဆောင်ဖို့ကျွန်တော်တို့ရဲ့တန်တိတ်တန်ခံမှမှုတွေကိုအထောက်ပံ့ဖြစ်စေတယ်လို့လည်းဒီတိန်ကာကွယ်ဝန်ကြီးဘန်ဝေါ်လစ်ကကြေညာချက်ထဲမှာပြောခဲ့ပါတယ်ခင်ဗျာ
။အပီပီဆိုင်ရာအာကာသစခန်းကိုသွားကြမဲ့အမေရိကန်အာကာသယာဉ်မှူး2ဦး၊ရုရှားကအာကာသယာဉ်မှူး2ဦး၊အရက်ဆိုဗာမားပြည်တော်စု UAE ကအာကာသယာဉ်မှူး2ဦးစုစုပေါင်း4ဦးတို့ဒီကနေ့ကြာသပတေးမနက်အစောပိုင်းတုန်းက Crew 6 Dragon အာကာသယာဉ်ငယ်နဲ့ထွက်ခွာသွားကြပါပြီ။တောက်ကြနေအစောပိုင်းအာကာသစခန်းကိုရောက်မယ်လို့အမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီ NASA ကခန့်မှန်းထားပါတယ်။ Elon Musk ရဲ့ SpaceX ကုမ္ပဏီလို့ Rocket Drone နဲ့ Crew 6 Dragon အာကာသယာဉ်ငယ်ကိုလွှတ်တင်ခဲ့တာဖြစ်ပါတယ်။6လကြာအာကာသသိပ်ပံစူးစမ်းရေးလုပ်ကြမဲ့အာကာသယာဉ်မှုတွေဟာအာကာသထဲမှာလူခန္ဓာကိုယ်ဆဲတွေကြီးထွားလာမှုကနေစွဲငင်အားမရှိတဲ့နေရာမှာမိလောင်လွယ်တဲ့ပစ္စည်းတွေကိုဘယ်လိုထိန်းချုပ်မလဲဆိုတဲ့စမ်းသပ်မှုပေါင်းရာနဲ့ရှိလှုပ်ဆောင်သွားကြမှာဖြစ်ပါရဲ့ရှင
် Feel American တန်ရဲ့ Masla နှစ်ရဲ့စက်သားရင်းညနောက်ဆုံးရအထူးခြားဆုံးသတင်းတွေကိုမက်ခင်ဖြူနဲ့ထွေးနေတဲ့အတူကျွန်တော်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တင်တဲ့သတင်းဆောင်ပါတွေကိုဇက်တိုက်ပြပြပေးပါမယ်။ပထမဆုံးကတော့စကိုင်းတိုင်းရင်းမာပင်မြို့ကကုန်းရွာမှာအိမ်600ကျော်မိရှို့ခံရတဲ့သတင်းပါ။စကိုင်းတိုင်းရင်းမာပင်မြို့နယ်ကုန်းရွာမှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်ကြားမတ်လ၁ရက်နေ့ကတိုက်ပွဲဖြစ်ခဲ့ပြီးလေကြောင်းကနေပစ်ကတ်ထဲတီတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။စစ်တပ်ဝင်ရောက်ခဲ့တဲ့ကုန်းရွာတွေကနေစုစုပေါင်း600ကျော်မိရှို့ခံခဲ့ရတယ်လို့အရသာသုံးလဲသိဆုံးခဲ့ရပါတယ်။ကုန်းရွာအခြေအနေသတင်းကိုကိုအောင်ပြပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းရင်းမာပင်မြို့နယ်ကုန်းရွာကိုဖေဖော်ဝါရီ28ရက်ကစစ်တပ်ကဝင်ရောက်လာချိန်ဒေသခံကာကွယ်ရေးတပ်တွေဘက်ကမိုင်းဆွဲတိုက်ခိုက်ခဲ့တဲ့အတွေ့အဲ့ဒီနေ့ညနေမှာပဲကုန်းရွာတွေကနေအိမ်တွေကိုစစ်တပ်ကစတင်မိထုတ်ခဲ့ပါတယ်။မတ်လ1ရက်နေ့မနေ့ကစစ်တပ်ကပြန်လည်ထွက်ခွာသွားချိန်မှာလည်းမိရှို့ခဲ့တယ်လို့ကြေးရွာသားတွေကပြောပါရတယ်။နေအိမ်900ကျော်800နီးပါးရှိတဲ့ကုန်းရွာမှာနေအိမ်630နီးပါးမိလောင်ကျွမ်းခဲ့တဲ့အပြင်အရက်သား3ဦးလည်းအသက်ခံခဲ့ရတယ်လို့ဒေသခံတဦးကအခုလိုပြောပါရတယ်။
ဝင်ဝင်ရည်ရကရောနောက်ကနေဝင်ဝင်ရည်တခါတည်းဝင်ပြီးပြတော့လာပြတာဟုတ်တယ်ဒီလိုဒီအားဘက်ကလည်းဒီလူကကာဝေးနေတဲ့ဒီကြီးကလည်းထိုင်တော့ဟိုအခုထောင်းထားတဲ့မိုင်းကတခါတည်းမိသွားတော့တာမိသွားတော့ဒီကဒီရော်လေးဝင်ဝင်ရည်ကျန်းတော့တာပဲအခုမိရည်သတ်ရှုတော့တာပဲအခုဒီလိုလိုက်ဖြစ်နေတော့သေးသေးကတော့600နဲ့300လောက်ကျသွားပြီလူတော့နေသေးတယ်အရင်နဲ့ပြတတ်တော့တာရော်လေးပုံလို့ဒီလေးဒီလေကာမလေးကိုမလွတ်တာကာမလေးကိုပုံလာရော်လေးပုံလာဟုတ်တယ်သူအဲ့တက်ကမလာတော့ဘူးဒီမျိုးတော့ကမ်းပါပြီးဝင်နေတာအဲ့ဒီကောင်ကနေတဲ့ဒီကောင်ကဝင်လို့တော့တာ
ပြပြစ်တက်ခံရသူတွေဟာကုန်းရွာသားတွေဖြစ်တဲ့ဦးစမ်းမင်းအသက်60ဦးတင်ထွန်းအသက်50နဲ့ဦးအေးလွင်အသက်40တို့ဖြစ်ပါတယ်မလတရဲ့ဂျာလာရီနေမှာတော့စစ်တက်ကကုန်းရွာကနေပြန်လည်ထွက်ခွာချိန်မှာဒေသခံကာကွယ်ရေးပူးပေါင်းအဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲပြင်းထန်ပြီးစစ်တက်ဘက်ကလေကြောင်းကနေပါပစ်ခတ်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ် တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကြောက်လုံးကြီးကာကွယ်ရေးအဖွဲ့ကတာဝန်ရှိသူကအခုလိုပြောပါရတယ်
။ဟုတ်မနေ့ကတော့တိုက်ပွဲချင်းနေဟောပြင်းပြီးဒီပါတီခိုင်းနေပါလားပြည်တော်သူတွေဆုံညင်းများတယ်ထိခိုက်တယ်အမှန်များတော့မဟုတ်ဘူး။ကျင်းရတော့တမရောက်ကြတယ်ဟုတ်။အဲဒီရောဒီချစ်တဲ့သူကျွန်တော်တို့အပြင်မှာသူတို့ထောက်နိုင်အောင်ကိုမိုင်းဆောင်ပြီးအတင်းဆောင်တာမဟုတ်။သူကမရှိုပ်ပြီးတပိမောင်ကိုမှပြောင်းအောင်အဲပြောင်းနေတော့ကျွန်တော်တို့အပိုင်ဆောင်ပြီးထက်ခဲ့တယ်ဟုတ်သဘောတော့ရမှာမင်းရဲ့ဒီမှာရေးနေတာ
ဟုတ်စစ်တပ်တွေဝင်လာချိန်မှာရွာတွေကနေထွက်ပြေးခဲ့ကြရတဲ့ရွာသူရွာသားတော်တော်များများရွာတွေကိုပြန်မဝင်ရဲကြသေးပါဘူးဒီနေ့မလ၂ရက်နေ့ဂျာတာဘင်းနေ့ညနေပိုင်းရောက်တဲ့အထိရွာတွေကအိမ်တချို့မီးလောင်နေတာမီးငြိမ်းသက်လို့မပြီးသေးဘူးလို့ဒေသခံတွေကပြောပါတယ်ခင်ဗျာ
စကိုင်းတိုင်းရှင်းမပင်မြို့နယ်ကကိုရွာမှာအိမ်600ကျော်မီးရှို့ခံရအလီကျောင်းကတက်ခိုက်ခံခဲ့ရတာကိုကိုအောင်ပြောပြခဲ့တာပါအခုလည်းဒီစကိုင်းပါပဲကျွန်းလာမြို့မှာမြို့ဝင်ထွက်ပိတ်ခံထားရလို့ဒေသခံတွေအခက်ကြုံနေရတဲ့တဲ့မှာစကိုင်းတိုင်းကျွန်းလာမြို့နယ်တဲကကျွန်းလာမြို့ဝင်ထွက်ကိုစစ်ကောင်စီကပိတ်ထားတယ်လို့ဒေသခံတွေကပြောပါတယ်ဒီလိုပိတ်ထားလိုက်တာကြောင့်ကျွန်းလာမြို့ကသာအာကူအထားပြုပြီးစားတောက်နေထိုင်ကြတဲ့ကျွန်းလာမြို့နယ်အတွင်းကခြေရွာတွေဟာစားတောက်ရည်နဲ့ကျန်းမာရေးပါဝင်အခက်ခဲတွေကြုံနေရတဲ့အကြောင်းသတင်းပေးပို့ထားတာကိုမဆုမြတ်မွန်ပြောပြပေးပါဦးခင်ဗျာ
စကိုင်းတိုင်းကျွန်းလာမြို့အဝင်ထွက်အားလုံးကိုမလတ်တရဗုဒ္ဓဟူးနေတဲ့ကစားလို့ဘယ်သူမှဝင်ခွင့်မပေးဘဲပိတ်ထားတယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံတွေရဲ့အပြောအရကတော့စစ်တပ်နဲ့ပြူစောတိအဖွဲ့တွေကတားဆီးနေတာလို့ပြောပါတယ်။မြို့ရဲ့အဝင်ထွက်တွေကိုတုံးရက်ပိတ်မယ်လို့ပြူစောတိတွေကပြောတဲ့အကြောင်းဒေသခံကိုချန်းက VOA ကိုခုလိုပြောပြပါတယ်။ဘာလို့ခုလိုပိတ်လိုက်တာလဲဆိုတာဒေသခံတွေဘာမှမသိရဘူးလို့သူကဆိုပါတယ်
။တုံးရက်ပိတ်မယ်လို့မြို့တွေကနေသတင်းကြားတယ်လို့ပြောတယ်ဗျာ။ဒါပေမဲ့မတိကြတော့ပေါ့ပြဘလို့ပိတ်တာလဲတော့မတိပြ၃ရက်ပိတ်မယ်ကျွန်တော်တို့အဝင်ကိုမခံပါဘူးပြတရနေ့မှစပြီးတော့တွားတဲ့သူတွေကပြောတာတော့အဲ့ဒီမှပဲကျွန်တော်တို့တွားတဲ့သူတွေကလုံးဝကိုပိတ်လိုက်ပါပြီပေါ့လမ်းမှာလဲသူတို့ရဲ့ဟိုပြူစောထီးတွေပေါ့ပြူစောထီးဂိတ်စခန်းနေပြူဂိတ်တွေရာရှိသေးတယ်ပြအဲ့ဂိတ်တွေကနေစပြီးမှကျွန်းလာဝင်လို့မရတော့လုံးဝမကိုတွားမရပါဘူးအဝင်ထွက်ပိတ်တဲ့၃ရက်ဆိုပြီးမှဒီလိုပဲပြောလွတ်လိုက်တာပါဗျာကျွန်တော်တို့တရဝင်းပြညာလာမျိုးလဲဘာမှမရှိပါဘူးပြဘလို့ကြောင့်ပိတ်လဲကိုကျွန်တော်တို့ကမတိပါဘူးပြအဲ့ဒါတော့ကျွန်တော်တို့မှလဲပိတ်ချင်လို့ပိတ်တာနေမှာပေါ့ဗျာ
ကျွန်းလာမြို့ထဲမှာတော့စစ်ကောင်စီရဲ့ကားတွေတွာလာလှုပ်ရှားနေတာတွေရှိသလိုပြူစောတိအဖွဲ့တွေလည်းလက်နက်တွေနဲ့ပါကင်ပြီးတွာလာနေတဲ့အခြေအနေကိုလည်းကိုချမ်းကပြောပြပါရယ
်မြို့ထဲမှာတော့သူတို့လက်နက်ကင်ထားတဲ့ပြူစောတိတွေမြို့ပတ်ပတ်လေကိုကင်းပတ်နေတယ်ဗျပြီးတော့ခဏဆိုကျွန်တော်တို့ဒီနေ့မနက်ခင်းပိုင်းလောက်ကမှစကြတာပါသူတို့မြို့ထဲမှာတော့လှုပ်ရှုပ်ပြီးတော့မှတုံဖုံးကားတွေနဲ့ဟိုမြောက်ဖက်မြို့ရဲ့မြောက်ဖက်ကိုထွက်ပြီးတော့မှဟိုလောက်တယ်လို့လည်းပြောတယ်ဗျဒါလည်းကျွန်တော်ကြားပါဗျသာတည်းမှာဒီချာတော့မလုပ်သေးပါဘူးဒါပေမဲ့ဟိုသူတို့အထင်းမှာလည်းအဲ့ပြူစောတိတွေကကျွန်တော်မျိုးမှာလည်းပြူစောတိတော်တော်များများလေးလည်းရှိတယ်သူတို့ကလည်းလက်နက်တွေကင်ပြောမှမြူထဲမှာပတ်ပြီးတော့မှတောင်းကျမ်းနေတဲ့အဖွဲ့ပါဗ
ျကျွန်းကမျိုးနဲ့တစ်ခုလုံးမှရှိတဲ့ခြေရွာတွေအလုံးဟာစီပွားရေးစားတောက်ရေးကျန်းမာရေးတွေအပါအဝင်အဆအဆအရာရာကိုကျွန်းကမျိုးကိုပဲအားကိုးနေကြရတာဖြစ်တဲ့အတွက်အခုလိုကျွန်းကမျိုးအဝင်ထွက်ပိတ်လိုက်တာကြောင့်ဒေသခံတွေအခက်အခဲအများကြီးဖြစ်နေပါတယ
်ဝင်လို့လည်းမရပြုလို့လည်းမရကျွန်တော်စားရတော့ရခက်ခဲနေဒီ3ရက်ဆိုလည်း3ရက်တိုင်းတာနဲ့ဟိုပိတ်တယ်ဆိုလို့ရှိရင်လည်းကျွန်တော်တို့မှဟိုတော်တော်ခက်ခဲတဲ့သူတွေပေါ့ဝယ်ရချမ်းရတာစပြီးတော့အကုန်လုံးခက်ခဲတဲ့သူတွေကြီးအိမ်ပါပဲဒီဘက်နေမှာလည်းကျွန်တော်တို့ပြည့်ရတိုင်းပါပဲဒီမှာသူတို့စစ်ကောင်စီကစစ်ကြောင်းတွေထိုးပြီးတော့မှကျွန်တော်တို့လုပ်နေရတယ်ဆိုတော့ကျွန်တော်တို့မှလည်းတော်တော်ခက်ခဲတဲ့ဟာတွေရှိပါတယ်အဲ့အတွက်စားရတော့ရင်ကျွန်တော်ကုန်ပစ္စည်းရဲ့ဝါရီကစပြီးတော့မှပေါ့ဗျာကျွန်တော်တို့လူသုံးကုန်ပစ္စည်းတွေကစပြီးအကုန်လုံးခက်ခဲပါတယ်ဗျာအဲ့ဒီတခုပဲအားကိုးနေရတယ်ကျွန်တော်တို့မှဘယ်မှသွားဝင်လို့မရဘူးဗျာဒီလမ်းကြောလေးတခုပဲရှိရမှာ။ကျင်ကအဲ့လိုမျိုးရှိရလို့ရှိရင်လည်းကျွန်တော်တို့ကြိုပြီးစုဆောင်ထားမှာပေါ့ဗျာ။အခုတော့အဲ့လိုမျိုးမစုဆောင်ထားတော့ဘာမှလည်းမတိရပဲနဲ့တန်းပိတ်လိုက်တော့ကျွန်တော်တို့မှတော်တော်ခက်ခဲသွားတာပေါ့။တချို့ဒါကျမကြီးချင်းတွေကစပြီးတော့မှအဲကျွန်တော်မနေ့ကကျွန်တော်တို့ရွာကတယောက်ဆိုလို့ရှိရင်ကျမကြီးနဲ့ကလေးကိုစည်းကမ်းပြရမယ်ဟာပေါ့။ကလေးစည်းထုတ်ဖို့စည်းကမ်းချိန်ထားတဲ့ရက်ကိုအဲ့ဒါပိတ်လိုက်တာဆိုတော့သူလည်းအဲ့ရက်ကသူလည်းအဲ့လိုမျိုးခက်ခဲတွေဖြစ်သွားတော့ကလေးလက်စီးမထုတ်ခဲ့ရဘူးနဲ့ပြန်လာခဲ့ရတာပေါ့
ကျွန်းလာမျိုးနဲ့အတွင်းမှာရှိတဲ့တချို့ခြေရွာတွေကိုစစ်တပ်ကနယ်မြေရှင်းလင်းစစ်ကြောင်းတွေဝင်ရောက်တယ်လို့တချို့နေအိမ်တွေကိုမီးရှို့တာတွေကြောင့်ဒေသခံရွာသားတွေထွက်ပြေးပုန်းချောင်နေကြရတာလည်းရှိပါတယ်လောလောဆယ်မှာတော့ကျွန်းလာမျိုးအဝင်အထွက်ပိတ်ထားတဲ့အတွက်မြို့နယ်တွေကဒေသခံတွေတော်တော်လေးအခက်အခဲဖြစ်နေကြပါတယ်ရှင
်စကိုင်းတိုင်းကျွန်းလာမျိုးအဝင်ထွက်ကိုပိတ်ထားလို့ဒေသခံတွေအခက်ကြုံနေရတာကိုမဆုမြတ်မွန်ပြောပြပေးခဲ့တာပါ။နောက်မှလည်းသတင်းတွေလာဖို့ရှိပါသေးတယ်ခင်ဗျာ။ဆက်နားဆင်ကြပါဦး
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာ။ကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်တည်းနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA American တန်ကနေချက်တာရင်းရသတင်းတွေကိုဆက်ပြောပြနေပါတယ်။အခုဆက်ပြီးစကိုင်းတိုင်းမှာပဲမုံရွာကလေးဝမဟာမြိုင်လမ်းတဲတိုက်ပွဲကြောင့်လမ်းပိတ်လို့ရင်ပေါင်းတွေဒုက္ခရောက်နေရတဲ့သတင်းပါ။စကိုင်းတိုင်းမုံရွာကလေးဝမဟာမြိုင်လမ်းတစ်ချောင်းမှာလက်နက်ကင်တိုက်ပွဲတွေဖြစ်တိုင်းအသွားလာပိတ်ကုန်တာကြောင့်ရင်ပေါင်းတွေမကြာခဏဒုက္ခရောက်လေရှိပါတယ်။စစ်တပ်လမ်းကြောင်းရှိတဲ့အခါမျိုးမှာလည်းလမ်းတွေပိတ်ထားတဲ့ကြောင့်ဒီလမ်းကြောင်းကိုအသုံးပြုနေကြသူတွေအတော်လေးအခက်တွေ့နေရပါတယ်။အခုလည်းဒီအခက်ကြုံနေရတဲ့အကြောင်းသတင်းပေးပို့ချက်ကိုအလိမ္မာပြောပြပေးပါအောင်ခင်ဗျာ။
စကိုင်းတိုင်းကလေးမျိုးကနေမန္တလေးအထိသွားလာရမှာအဓိကအသုံးပြုတဲ့မဟာမြိုင်လမ်းမှာလက်နက်ကင်ပဋိပက္ခအခြေအနေတွေကြောင့်ခရီးသည်တွေနဲ့ကုန်တင်ကားတွေမကြာခဏပိတ်မိတတ်ပါတယ်။မတ်လ၂ရက်ဒီကနေ့မှလည်းရင်းအသွားလာပိတ်ထားတယ်လို့အဲ့ဒီလမ်းမှာပိတ်မိနေတဲ့ကားစရာတူကပြောပါတယ်။စစ်တပ်စစ်ကြောင်းကြောင့်ဒီကနေ့ပိတ်နေတာလို့အခုလိုပြောပါတယ်
။မဟာမြိုင်လမ်းလေဟိုမှာပိတ်နေတာပြင်းကိုင်းဆိုတဲ့သွားရှိတယ်။ပြင်းပြင်းမျိုးနယ်ထဲမှာပါတာ။အဲ့ဒီကောင်ကမြဲလမ်းပိတ်တယ်ဗျာသူကစစ်ကြောင်းလာရင်ခက်ခက်လာလို့ကားတွေတားတားထားလာအဲ့လိုဖြစ်တာပြတ်ထားလာဟိုဘယ်ကားမှမသွားဘူးအမေကတော့အမေကတော့ဟိုဒီအတက်အစင်းကားပေါ့မန်လေးကိုဆင်းတဲ့ကားတွေတော့လွတ်ပြီးတယ်ဒီမိကတော့အုံပိတ်ထားတယ
်စကိုင်းတိုင်းတဲကအဓိကလမ်းမကြီးတွေဖြစ်တဲ့ရာကြီးလမ်းနဲ့ကံကောလမ်းကတော့မိုင်းအန်နေရဲ့ကြောင့်အသွားမရပဲပိတ်ထားတာနှစ်နှစ်နီးပါးရှိပါပြီအခုလည်းမဟာမြိုင်လမ်းကိုအသုံးပြုပြီးမြို့တွေကွေဝိုက်သွားရလို့ခီးလမ်းကြောင်းကပုံမှန်ထက်နှစ်ဆပိုကြတဲ့အခြေအနေကိုလည်းပြောပါတယ
်တကယ်အနေမှာစာဖို့ဆိုတာရှေ့ဖို့မြေကြီးနားလမ်းပေါ်ရောက်သွားတယ်ကြီးကုန်းရွာရှိတယ်အဲဒီလမ်းကြီးသွားတကွေးတစ်ပတ်ကြီးသွားတာပေါ့ဗျာအရင်တော့အတွင်း6ဦးပတ်သွားတယ်6ဦးပြီးတော့ပါလာမှာပေါ့6ဦးကြောင်းမြေအောင်မြင်တာလမ်းခေါ်မှာပေါ့ရှေ့ဘူပေါက်တော့ပဲအိမ်လမ်းလေးကြီးတယ်မှာနေချင်းပေါက်တယ်အခုဒီဒဇယနေကာဘိုးဆယ်လမ်းအဲဒီရှေ့ဘူမြင်းကြီးနာဒီကုန်းလမ်းပေါ်ရောက်သွားတော့ဝေးသွားတယ်မိုင်40လောက်ပို့ဝေးသွားတော့ကားတွေလည်းတစ်ခါတစ်ခါဖြစ်ပေါ်တာမိုင်လေးတမို့
လမ်းခုလမှာကားလမ်းအသုံးပြုမရတဲ့အခြေအနေကြောင့်ကုန်တင်ပို့မှုနှောင့်နှေးကြံ့ကြာသလိုမဖြစ်မနေကိစ္စနဲ့ခီးသွားလာရမယ်ဆိုရင်သွားမရဖြစ်မှာကိုဒေသခံတွေကစိုးရိမ်ကြတာပါလန်ခီမှာအချိန်ကြာနေမယ်ဆိုရင်ကုံစိမ့်နဲ့တခြားကုံစီတွေအခက်ခဲရှိနိုင်တယ်လို့ကလေးမျိုးဒေသခံတို့ကပြောပါတယ်
။ကုံစိမ့်တွေအတွက်ကျတော့အခက်ခဲရှိတာပေါ့အမေ။ပုံဆောင်ပိုင်းတွေအတွက်ကတော့အဲ့လောက်ကြီးအခက်ခဲတော့မရှိပါဘူးဗျာ။သူကျတော့သူပြီးမှလောင်ထားရင်တော့ဒါအဆင်ပြေတဲ့အပိုင်းလေးရှိမှာပေါ့။ကြက်ကြက်လေးပိတ်သွားတယ်ဆိုတော့တချို့လူတွေအတွက်ကြောင့်လည်းခက်တာပေါ့အ
ဲ့ဒီဒေသဘက်မှာလောလောဆယ်အသုံးပြုနေရတဲ့မဟာမြိုင်လမ်းကလည်းမိုးရွာသည်ဆိုရေတိုက်စားတဲ့ဒဏ်ကြောင့်သွားလာရခက်ခဲတာမျိုးရှိတယ်လို့ပြောပါတယ်စကိုင်းတိုင်းထဲမှာစစ်ကောင်စီနဲ့ဆရာနာတိမ့်မှုစန့်ကျင်တဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေကနေရာတော်တော်များများရှိနေတာပါNUG အမျိုးသားညီညွတ်ရေးအစိုးရဘက်ကတော့စကိုင်းတိုင်းကအဓိကလမ်းမကြီးတွေကိုပြည်သူ့ကာကွယ်ရေးအဖွဲ့တွေအနေနဲ့ထိန်းချုပ်ထားနိုင်ပြီလို့ပြောထားပါတယ်။လမ်းပိုင်းအသုံးပြုပြီးသွားလာနေသူတွေကတော့လမ်းတစ်လျှောက်တိုက်ပွဲအခြေအနေကိုသတိထားပြီးသွားလာနေရတယ်လို့ပြောပါတယ်ရှင်
။စကိုင်းတိုင်းကမွန်ရွာကလေးဝမဟာမြိုင်လမ်းတဲ့တိုက်ပွဲတွေကြောင့်လမ်းပိတ်လို့ရှင်ပေါင်းတွေဒုက္ခရောက်တဲ့တဲ့အလိမ္မာပြောပြခဲ့တာပါ။သောရရှင်တွေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေဖြစ်ဖြစ် message ကနေဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်ခင်ဗျာ
မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့နတ်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနည်းငယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။ VOA American အတန်ကနေမက်စလာနဲ့ချက်တာရင်းညသတင်းတွေကိုဝါရှင်တန် DC မြို့တော်ကနေည9နာရီကနေ10နာရီတွင်တိုက်ရိုက်ဆက်လွှင့်ပေးနေပါတယ်။အခုတော့ရခိုင် AFP ပါတီက CC တွေအနေနဲ့ ဥပဒေအရအစစ်အစေးမခံနိုင်ရင်မိမိဆန္ဒလျောက်နှုတ်ထွက်နိုင်တယ်လို့ပါတီခေါင်းဆောင်ကပြောလိုက်တဲ့သတင်းပါရွေးကောက်ပွဲကော်မရှင်မှာဖေဖော်ဝါရီလကုန်ပိုင်းကပါတီမှတ်ပုံတင်ထားတဲ့ရခိုင်ဥဆောင်ပါတီ AFP အနေနဲ့ဥပဒေအရစစ်ဆေးမြန်မြန်တာတွေရှိလာနေတာကြောင့်အစစ်မခံခြင်းတဲ့သူတွေပါတီကနေမိမိဆန္ဒလျောက်အခုလိုနှုတ်ထွက်နိုင်တယ်လို့ပါတီဥက္ကဋ္ဌကပြောလိုက်တာပါဒီလိုပြောလိုက်တဲ့ပေါ်ရခိုင်ဒေသခံတွေကြားဝေဖန်မှုတွေထွက်ပေါ်နေတဲ့ကြောင့်သတင်းပေးဖို့ထားတာကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှပထမဆုံးမှတ်ပုံတင်ထားတဲ့ရခိုင်ဥဆောင်ပါတီ AFP အတွင်းပါတီဝင်စီးစီတဦးချင်းစီကိုပါတီမှတ်ပုံတင်ဥပဒေအရစစ်ဆေးမေးမြန်းတာတွေရှိလာနိုင်တာကြောင့်စစ်ဆေးမေးမြန်းမခံခြင်းသူတွေအနေနဲ့ပါတီကနေမိမိဆန္ဒအလျောက်နှုတ်ထွက်လိုပါကနှုတ်ထွက်နိုင်တယ်လို့ရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ
်မိရဲ့ဆန္ဒအလျောက်စီးစီချင်းမှမပါလိုလို့ဘူးဆိုရင်စစ်ဆေးခံရမှာစစ်ဆေးမခံခြင်းတို့တောင်ဆောင်မှာအဲ့လိုစီးစီကနေတုတ်ထွက်ရမယ်တုတ်ထွက်တဲ့ဥစ္စာကိုတင်ရမှာပေါ့အဲ့လိုတုတ်ထွက်တဲ့ဥစ္စာကိုကျွန်တော်တို့ကစီးစီကနေပြီးတော့တည်ပြုပြီးရင်ရွေးကောက်ပွဲကော်မရှင်ကိုတင်ရတာဗျာတူဦးချင်းစီရင်ကိုအဲ့ဒါကျွန်တော်တို့လုပ်ရမယ်လို့ကစီးစီချင်းမှာဒီလိုမျိုးလာပြီးတော့စစ်စစ်တာရှိတဲ့အလိုမျိုးကိုမခံကျင်တော့ဘူးစိတ်နှောင့်ဖြစ်ဖြစ်တယ်ပေါ့ဗျာအဲ့ဒါကြောင့်မျိုးဒီလိုမျိုးစစ်စစ်မခံကျင်ဘူးဆိုတဲ့လူတွေဟာခုနကကိုဟလာစီးစီကြီးကနေနောက်ကိုဆိုးရမယ်စီးစီထဲမှာမပါလို့တို့ကြောင်းပေါ့ဗျာအဲ့လိုပြီးတဲ့နောက်မှာကျွန်တော်တို့ကဒီပုဂ္ဂိုလ်ကစီးစီမှာမပါလို့ပါဘူးဒီနေ့ဆန္ဒလျောက်စီးစီကြီးကနေတို့ထွက်ပါလေဆိုတော့တင်ပြရတာဗျာ
ဒေါက်တာအေးမောင်ဦးဆောင်တဲ့ရခိုင်ဦးဆောင်ပါတီဟာရခိုင်ပြည်အခြေစိုက်ပါတီတစ်ခုဖြစ်တယ်လို့စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲအတွက်ရခိုင်ပြည်နယ်ကနေပထမဆုံးမှတ်ပုံတင်ထားတဲ့ပါတီတစ်ခုလည်းဖြစ်ပါတယ်ဒေါက်တာအေးမောင်ဟာ RNDP နဲ့ ALD ပေါင်းထားတဲ့ရခိုင်အမျိုးသားပါတီ AMP ပါတီမှာဥက္ကဋ္ဌတာဝန်အရင်ကယူခဲ့သူဖြစ်ပါတယ်။လက်ရှိအနေထားအရရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုင် AA ဖွဲ့ပေါ်လူထုထောက်ခံမှုမြင့်တက်နေတဲ့ရခိုင်ပြည်မှာပြည်သူအများစုဟာပါတီနိုင်ငံရေးကိုစိတ်ဝင်စားမှုအားနည်းပါတယ်။ဒီလိုအချိန်မျိုးမှာစစ်ကောင်စီဦးဆောင်ကျင်းပတဲ့ရွေးကောက်ပွဲဝင်ဖို့ကြိုးစားနေတဲ့ဒေါက်တာအေးမောင်အပေါ်ရခိုင်ပြည်သူကြားဝေဖန်မှုတွေရှိနေတာပါ။ရခိုင်ရေးလေးလာတုံးသက်သူတူဖြစ်တဲ့ဦးထွန်းကြီးကတော့အခုလိုပြောပါတယ
်ဒေါက်တာအိမ်မောင်ကအရင်ကတည်းကလည်းသူကဒီတန်ဖွန်ပါတီနဲ့နှိစတဲ့လူတယောက်ဖြစ်တယ်ဆိုတော့အလုံးကလည်းဒီ RNDP စပ်ပေါ်လာကတည်းကလည်းဒီအတန်တွေတွက်ခဲ့မှုတွေပေါ့လေနော်အာဆိုတော့အခုရှင်မှာလည်းဒီစစ်ကောင်စီရဲ့ဟိုဒီလက်ရှိမြန်မာနိုင်ငံပဋိပက္ခအပေါ်မှာဆုံမြင်ကြတဲ့အခါမှာလည်းဒေါက်တာအိမ်မောင်ဒီစစ်ကောင်စီကိုဟိုကာကွယ်ပြီးတော့တောက်လျှောက်ပြောဆိုနေတာပဲဟိုဘယ်ဘဘတွေ့နေရတယ်သူတို့ဒါတွေအကုန်လုံးကိုပြန်ပြီးတော့ရှုံကြည့်လိုက်တယ်ဆိုလို့ရှိရင်အဲဒေါက်တာအေးမောင်ရဲ့ဟိုနိုင်ငံရစ်ပြီးလက်ရှိအဲစီအောင်စုနဲ့စီအောင်စုကိုဟိုဝန်းရံထားတဲ့အာလူတွေရဲ့နိုင်ငံရေးအတွေ့အခေါ်နဲ့ဟိုတခြားကြီးတွားနေတယ်ဆိုတဲ့ဟာကတော့ဟိုကျွန်တော်တို့မြင်တွေ့နေရပါတယ်
ဒါအပြင်ရခိုင်လက်နက်ကန် AA ဖွဲ့ဩဇာညောင်းတဲ့ရခိုင်ပြည်နယ်မှာတချို့ပါတီတွေအနေနဲ့စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲအတွက်ပါတီမှတ်ပုံတင်ရေးကိစ္စဆုံးဖြတ်ချက်ချဖို့ခက်ခဲနေကြတယ်လို့လည်းဦးထွန်းကြီးကသူ့အမြင်ကိုပြောပါတယ
်ဒီရွေးကောက်ပွဲမှာတချို့ဥပမာဒေါက်တာအိမ်မောင်ကိုတန်းဦးဆောင်ခဲ့တဲ့ AMP ပါတီရောဆိုရင်လည်းဒီရွေးကောက်ပွဲဝင်ဖို့မဝင်ဖို့ကတော့ဟိုဒီ yes or no လောက်လို့မရတဲ့အခြေအနေမျိုးကိုပြန်ကြည့်ရှင်းအပြင်ရခိုင်ပြည်နယ်ရခိုင်ပြည်သူလူထုရဲ့ရခိုင်နိုင်ငံရေးပါတီအပေါ်မှာထားတဲ့သဘောကျကိုမြင်နိုင်တယ်လို့ကျွန်တော်မြင်ပါတ
ယ်။အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကပြီးခဲ့တဲ့ဇန်နဝါရီလ31ရက်နေ့မှာနိုင်ငံရေးပါတီတွေမှတ်ပုံတင်ရေးဥပဒေတစ်ကိုပြဋ္ဌာန်းလိုက်ပြီးရပ်ပေါင်း60အတွင်ပါတီတွေမှတ်ပုံတင်ဖို့ကြေညာထားပါတယ်။ဒါပေမဲ့လည်းဖေဖော်ဝါရီလ28ရက်နေ့အထိမြန်မာတိုင်းနိုင်ငံလုံးမှာမှတ်ပုံတင်ထားတဲ့ပါတီ73ခုသာရှိသေးတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်ခင်ဗျာ
။ AFA ပါတီအဖွဲ့ဝင်တွေစီစီရပါနော်အစ်စ်မခံခြင်းထွက်နိုင်တယ်ဆိုတာကိုကိုစံကျော်ပြောပြခဲ့တာပါချက်တာရင်းညာရဲ့တရင်ပြဖို့ချက်တွေကတော့ဒီလောက်ပါပဲဒါပေမဲ့အခုချက်တာရင်းညာပတ်စင်ခဏတွေဆက်လာဖို့ရှိသေးတာမို့ဆက်ပြီးတော့နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဒီလိုရေအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်VOA American တံတဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေရပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင်ယူတောက်ချက် 70B Asia Bin Juru Channel 101ဒါမှမဟုတ် Tancom 6 to Ru, Channel Tiana Satonogani, Penu Tishu Mamari. Juru Penu Mu, Deze Chelago, Viewing Mamawa Internet Samianane, Viewing Mamma Facebook Samianaroma, Popjat Hawarishi. Namana Yanga Pieta Tracy, the Demon de Pupi Namu, Luru Mesri, a Yala Gavarino.
Feel American Tangani, Namabada season ago, American Pinozi, Washington DC, Murogani, flying to Mida, Sako, Nasanga, those at Didogani, Sapido, Taye, Tolum Pinibare, Jadarin in Yarin, Tolum Pinija, Bassin Canari Rega, Jano Piopianija, Jamaicanda, now, Tain did that in Tautu, Tain did that in Law, Sare, Bassin Canari, Matangi, a good yin sonor, Uong Kinje, Namaye, Tonte Chago, Nasin, Jishu Alma. Sikonsi, at that three jojang, Shimpia, Tabare. Anna the Insitaha, Lenna Akubi, a pause e unayang, Kapa salu to Gakore, Gagway PC sayo, Nasangayon, Tisal Tabare, T sayonia, the Kunetaku, Chase Sam, Mikubi, Yetini at that three jo pillow. Sikonsi, Dadre, alone ye jijang, Uang Kenga, ye thabi, go nyawane to Tintia Tarago, Tawaji Nasin, Chishu Jabang.
Sit at Dima Lenekian, a mere and shiny wood luba day. Lula Yagazama, Punkan, Tatwa Mugu, Yinsaniado, Unu Asoyama, Lenekian, Kunkanalo, India Asoyago, a cool ni Tangayava day. Eddie Grega Sitaha, Lenekian, Pulomu, Giovanni, the Edo Pionaivade. Acuso in Lenekian, Toro de Capa Saco, Gagoe PC Sayo, Nasangayo, Tisautava day. လက်တက်ခေရဆက်ယုံတွေဟာစစ်တပ်ရဲ့အသက်သွေးခဲပဲဖြစ်ပါတယ်။တိုင်းသာတပ်ဖွဲ့တွေနဲ့အလံဝဲတဲ့မကွေးတိုင်းမှာဆက်ယုံ 15 ပဒေါမျိုးနယ်စင်သေးရွာအနီးကကပ္ပစာ၃ဟာမော်တာဘုံနဲ့လေယာဉ်ဘုံကြီးတွေကိုအဓိကထုတ်လုပ်ပါတယ်။ပေါင်900ဘုံ၊မီးလောင်ဘုံအမြောက်ကြီးစံမော်တာကြီးစံနဲ့လက်ပြဘုံမျိုးစုံနဲ့ထုတ်ပါတယ်။ကြီးတစ်မျိုးမှာအတောက်၄000လောက်လက်စင်ပုံမှန်ထုတ်လုပ်ကြောင်းပြည်သူ့ပန်းတိုင်မှာပေါ်ပြပါတယ်။မကွေးတိုင်းတရက်မျိုးနယ်ရေမြက်ရွာအနီးကမော်တာဘုံသီးထုတ်လုပ်တဲ့ကပ္ပစာစနစ်ကို တရက်PDF တိုင်ရင်လေးကဖေဖော်ဝါရီ၈ရက်နေ့ကရှော့တိုက်ဒုံးနေပြစ်ခတ်ခဲ့တယ်လို့မဲကောင်သတင်းမှာဖော်ပြပါရယ်ဖေဖော်ဝါရီ15ရက်ကလည်းကပ္ပစာစနစ်ကိုပဲတရက်PDF တိုင်ရင်လေးအီဂယ်ဖော့စ်ကရှော့တိုက်ဒုံးနေပြစ်လို့စစ်သားလေးဦးတေဆုံးကြောင်းသိရပါတယ်အထက်မင်းလာမှာကပ္ပစာ၃ခုရှိပါတယ်မလွန်မြူဟောင်းအနီးမှာ ကုန်းကြီးကျေးရွာအနီးမှာလင်းရင်၃ဒုံမျိုးစုံထုတ်လုပ်တဲ့ကပ္ပစ၂၈ရှိပါတယ်။စိတ်ပြူမြို့နယ်နဲ့မိုင်၃၀ဝေးတဲ့ပေါက်ခွန်ရွာအနီးမှာလင်းရင်၃ဘုံတွေထုတ်လုပ်တဲ့ကပ္ပစ၂၀ရှိပါတယ်။ပဲခူးတိုင်းမှာတော့ပြင်မာကပ္ပစ၃ခုအုတ်ရှိပင်မှာ၄ခုရှိပါတယ်။အုတ်ရှိပင်မြို့ကပိုင်းရွာအနီးကကပ္ပစ၅ရန်ချက်ဆက်ယုံဖြစ်ပြီး Kapasa along a dread lu at a yanwego, total pianbube bade. Nyongchira, your aniga, kapasa, chaukaro, tanye Joseph Pippi, kapasa, a dread along lu at a planet, tambri, bonza, mumu, tolu bade. PMU, Jozo, dami, oza, sayo, aniga, kapasa, coneha, lepia bone, yemu bone, myemu lu bade. Oh, ship me mune, matongua, aniga, kapasa, sechauha. Yanche sayon pilu, kapasa ngane setavade. Chaupuyo aniga kapasa koha, leteng eri etwe, chizam yozong tolu bade.
Nibiro tagomune semain wikware niyama, kapasa te lene sayon shibare. Emi emusa referigo dika tolu daba. Sepubian mune ponzan tolu mu dika lute, kapasa line, kapasa teha, kalia tishida lu tiaware. Mugweta and Pomu Niga, Kapasa and Saliha, Aluminium Tatu Yeju Sayum Chippi, Kapasa Alon Dwe Lu Ade, Aluminium Go Tolu Pinibare, ကပ္ပဆာ24ကတော့လျှို့ဝှက်ဓာတုလက်နက်စက်ရုံဖြစ်ကြောင်းယူနတီဂျာနယ်မှာ2014လုံးကဆောင်းပါးရေးသားကြတဲ့သတင်းသမားငါးဦးကိုစစ်တပ်ကတရားစွဲလို့ထောင်ဆယ်နှစ်စီကြာသွားခဲ့ပါတယ်။ဗိုလ်ချုပ်မကြီးတန်းရွှေလက်ထက်ကရေးဆွဲခဲ့တဲ့ဒုံးလက်နက်ထုတ်လို့ရေးအတွက်လိုအပ်တဲ့နည်းပညာနဲ့စက်ပစ္စည်းအကူအညီကိုတရုတ်ရုရှားနဲ့မြောက်ကိုရီးယားတို့စီကရယူတယ်လို့ကြားသိရပါတယ်။ဆက်လက်ရ
ဒါပေမဲ့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစစ်တပ်တဲ့ဝင်းသူမရှိတဲ့လောက်နေပါနေတဲ့အတွက်ဝင်တန်း၆၀၀လောက်ကိုကပ္ပဆာကဆွဲထုတ်ပြီးစစ်စင်ရေးမှာလုံးနေတယ်လို့သိရပါတယ်။ဒါကြောင့်ကပ္ပဆာမှာကြံရည်သူတွေဟာအလုပ်ပိုလုပ်ကြရပါတယ်။အနာမပေးဘဲခိုင်းတာကိုမကျေနပ်တဲ့အောက်ခြေတတ်တတ်လက်ချက်ကြောင့်ကပ္ပဆာနှစ်ဆယ်မှာဘုံပေါက်ကွဲပြီးမိလောင်မှုဖြစ်ပွားတယ်လို အစိုးရတွေလက်ထက်မှာအမြဲတမ်းတိုးပွားနေတဲ့လက်နက်ခဲယံထုတ်လုပ်မှုပဲဖြစ်ပါတယ်လက်နက်ခဲယံထုတ်လုပ်မှုကိုကကထုတ်လုပ်ခေါ်တဲ့ကာကွယ်ရေးပစ္စည်းထုတ်လုပ်မှုညွှန်ကြားရေးမှုရုံးကချုပ်ကန်ပြီးသူ့လက်အောက်မှာကပ္ပစာတွေရှိပါတယ်အရာဝတီမြေဥအနောက်ဘက်ကစင်တဲ့ထုံးဘူးညောင်ချေလောက်မှာကပ္ပစာတွေအရင်တိဆောက်ပြီးအထက်မင်းလာစင်ပေါင်းဝဲတရက်အောင်နာစေတုတ်တရာနဲ့တောင်တွင်းကြီ အများဆုံးယူကြောင်းသိရပါတယ်ခင်ဗျာ
။စစ်ကောင်စီရဲ့အသက်သွေးကြောကာကွယ်ရေးပစ္စည်းစေုံတွေကြောင်းဥအောင်ခင်ရဲ့မြမရေးသုံးသက်ချက်မှာနှาศင်ကြည့်ရှုခဲ့ရတာပါ။အခုတော့ကျမရေးခန္ဓာကိုဆက်ပြပြပေးပါမယ်။အစာနဲ့စားတောက်ပုံအာဟာရဖြစ်နိုင်မှုကိုပြပြထားပါတယ်။မြန်မာနိုင်ငံမှာကျန်းမာရေးနဲ့တင့်တော်တဲ့အစာရနိုင်ပေမဲ့စားတောက်ပုံမှာတော့အာဟာရနဲ့မညီညွတ်တာတချို့ရှိနေတယ်လို့အာဟာရပညာရှင်တွေကပြောပါတယ်။အခုလိုအာဟာရဖြစ်ဖို့စားပုံတောက်ပုံဘလို့ပြောင်းလဲလွဲချော်သွားပါလဲ။ဘလို့စားသုံးသင့်ပါလဲ။ဒီကြောင့်နီယောမြို့ကော်နယ်တက္ကသိုလ်ကအပြည်ပြည်ဆိုင်ရာအာဟာရဆိုင်ရာပါမခဒေါက်တာခင်မချူကိုကျွန်တော်ကပဲမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ။โอเคปมคดาดาขึ้นมาเจอเค้าเนี่ยสรุปเมียนมาနိုင်ငံမှာဈမ်းပိုင်းနဲ့ရင်းရွတ်တဲ့အစာရရှိမှုဆိုင်ရာပြဿနာတွေကိုပြီးခဲ့တဲ့တစ်ပတ်ကပြောပြီးမှာဒီတစ်ခေါက်တော့ဈမ်းပိုင်းဒီအစာရရှိမှုနဲ့စားဖို့တောက်ဖို့ကဈမ်းပိုင်းအတွက်အာဟာရဖြစ်နိုင်မှုအနေအထားကိုအဓိကဆွေးနွေးမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဈမ်းပိုင်း
မြန်မာပြည်ဆိုတာဒါအရှိတောင်အားရမှာဆိုလို့ရှိရင်ဒါကျမတို့ကရင်းမြရာတိဥဒ္ဓရာပြင်အင်မတန်မှကောင်းတဲ့အတိုင်းပြည်အဲ့ဒီထက်မှမှာကျမတို့ကအစားတဲ့အတောက်တဲ့အစားအတောက်ပုံစံတွေရတယ်ကောင်းပါတယ်ဒီခရင်ကြံစချက်ပြုတ်မှုလေးတွေစားတောက်ပုံလေးတွေအရန်ကောင်းတယ်ဒါပေမဲ့အားရရှုထောင့်ကကြည့်တဲ့အခါကျတော့တော်တော်လေးလွဲနေတယ်ဘယ်လိုတွေလွဲနေလဲဆိုတော့ကျမတို့ကဦးစားပေးမှာကအရလာကိုလိုက်ကြတယ်မေးလိုက်လို့ရှင်ဒီဥစ္စာဘာဖြစ်လို့ထည့်လဲဥမာစီရီမာလို့ထည့်တာလဲဆိုစားကောင်းအောင်လို့ငပြားကြီးတွေဘာလို့ထည့်တာလဲဆိုစားလို့အရသာရှိအောင်လို့ခင်းချုံမုံတွေဘာလို့ထည့်တာလဲဆိုစားလို့အရန်ကောင်းနေအရသာရှိတယ်အားလုံးအဲ့အရသာဆိုတဲ့နောက်ဟိုစတန်ဒတ်တစ်ခုကိုလိုက်ပြီးတော့ကျမကြီးနဲ့ညီညွတ်တာမညီညွတ်တာကိုမေ့သွားပြီးတော့ဒါတိကောင်းတိတဲ့လူတွေပဲဖြစ်ကြလိမ့်မယ်ဒါပေမဲ့မေ့သွားပြီးတော့အဲ့အရသာနောက်ကိုလိုက်ပြီးတော့အခုကျမကြီးနဲ့ညီညွတ်တီးတာအစားတောက်တွေကိုအဲ့ဒီမလူလာအပ်တဲ့ပစ္စည်းတွေကိုထည့်ပြီးတော့ပြင်ဆင်ချက်ပြုတ်စားတောက်ကြတယ်
ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့အခုလို့ဒီအရသာကိုလိုက်စားတာရဲ့ပြဿနာအတွက်ဘယ်လိုအဓိကထောက်ပြခြင်းလဲဆရာမကြီး
အဲ့ဒီရဲ့နောက်ဆက်တွဲရကြတော့သူ3လမကောင်းအစားတောက်တစ်ခုကိုအဲ့ဒီတိုင်း3လစားသူ့ရဲ့ negative consequences မကောင်းတဲ့အကောင်းကျိုးဟာချက်ချင်းထွက်လာဒါကြောင့်စီကြော်လေးကိုစားကြည့်လိုက်တခါလဲစားရင်တော့မဖြစ်ဘူးပေါ့အဲ့လိုဇက်တိုက်ဇက်တိုက်စားတာများတဲ့အခါကျတော့ယောဂါတွေကတခါတစုတပြုံကြီးဖြစ်လာအဲ့တော့စီချိုစားဖြစ်တယ်ဆိုတဲ့လူတယောက်ကစီချိုရှိနေပါတယ်ဆိုတာသိရသားနဲ့တကယ်ချိုးစိတ်ညနေတဲ့တကြားနဲ့လှုပ်တဲ့မုန်နေဖြောရည်တွေဖြောရည်မကားတွေဒါမျိုးတွေကိုပဲကြည်ကြည်နက်နက်အရသာခံပြီးတော့တောက်ကြတယ်ဒါတွေမထည့်လဲတောက်လို့ရတယ်ဒါတွေမထည့်လဲစားလို့ရမှန်းသိရနဲ့အဲအုံနောက်ကနေပြီးတော့အသည့်နဲ့တတိနဲ့မကတ်တာပေါ့ထည့်ပြီးစားပြလိုက်တာပဲပြီးတော့ကျမကယောဂါဖြစ်လာအဲ့တော့မွေးအပါပါလာတဲ့နှလုံးယောဂတဲ့တောင်မှကျန်းမာရေးနဲ့ညီညွတ်တဲ့စားတောက်နေထိုင်မှုနဲ့ဆိုလို့ရှိရင်အသက်တရာကျော်အထိကိုယောဂကင်းဆိုတာအသက်ရှင်သွားနိုင်တဲ့လူတွေသူတေသနာအထက်ကအများကြီးရှိတယ်
။ဟုတ်ကဲ့ဆရာမ။နောက်ရောဒီစားပုံတောက်ပုံမှားနေတာအတွက်ဘာကိုအဓိကထောက်ပြခြင်းလဲဆရာမ
။ညီမပြည်မှာတန်းပေါင်းမြောင်များစွာရှိတယ်။လက်ဧကပေါင်းမြောင်များစွာနေပြီးတော့ຫນွေစပါးတွေမိုးစပါးတွေထုတ်နိုင်တယ်။ ซาเลซาจ้ะเดี๋ยวนี้ต้องเจอที่ทุกสงฆ์ก็เราต้องซาเลยเออเราคาร์โบไฮเดรตก็เปลี่ยวเลยคือสิ่งนั้นเนี่ยไม่ได้เปลี่ยวมาลองน้องเสียบ้ามาจะไม่ใช่แต่เมื่อไอ้ที่ใช่ไหมจะมาดูว่าเลเล่แล้วสิ่งมันไหลบุเลเล่แล้วสิ่งมันไหลบุสุดาลูกค้าหน้ากัวที่คาร์โบไฮเดรตสุดาคือสิ่งนั้นก็สูญหายหมดสั่งอากาศตัวอากาศตัดสิไอ้เนี่ยบ่มีซาเลยก็เช่นเลยทำไมเนี่ยเราลูกหลานเราบ่ซาเลยบ่ เอ้อดิทำไมเนี่ยมาบาร์เลยก็สิ่งเดียวที่พี่คนนั้นพี่เลยแต่จ้าเดียวรู้พี่เลยที่กลุ่มคนสิบเอ็ดที่กองเนี่ยขนาดกูยิ่งมาลูร่าเนี่ยบ่พี่สูบบ่งลาหรอกเพราะน่าสงสารเราดูเรื่องมาแต่จ้าเดียวมีสิ่งอยู่ยากอ่ะยาวเลยแล้วแต่จ้าเดียวบาร์เลยดีดีอยู่ดีนั่นนี่โน้ตดีโน้ตเองนี่โน้ตเองสุดที่เรียนนี่พี่เลยแต่จ้าเดียวมีอย่างนี้สาวแต่นี่จริงจ้าหน่อยตัวใหญ่ยังนี่พี่เลยสูบบ่งลาพี่น่าสงสารเราอีดียากอ่ะกูว่าบ ใช่ไหมสันโอทำไมผมยังไม่สามารถเนี่ยทำไมเนี่ยดูด้วยเพื่อวิชาดาวามะดูเดียวจะเนี่ยแต่สินทายโมรู้อะไรอันนี้ได้สิไอ้รู้อันนี้ได้สิไม่รู้สาเลยสิหรอคุณส่วนใหญ่ทำไม่จีเลยจะมาเกษตรอยู่กันเลยปั๊มมุ่งซาจาร์เลยมีบ่อนี่ได้ดูไอ้รู้เบ้ปั๊มมุ่งซาเลยสิหรอซีอยู่กันสิเลยสูรุษีเนี่ยใช่ไหมมาคุยยังจาร์เลยซีจูปั๊มมุ่งลูกคอบิโรแต่ปั๊มมุ่งเจียนบ่อเลยบราวน์กุยเนี่ยจงเจียนเนี่ยลูกทายปั๊มมุ่งเ ကျွန်တော်တို့ခေါ်တဲ့စံကျန်ကြီးလို့ဆိုစာပလားဆိုတော့ဘူးမှမစားဘူးအဲ့လိုလဲဆိုတော့ဒါကြီးကကျန်တယ်တို့တလေးစံကျွေးတာဟာတို့နော်ဟာရရှိရှိမရှိရှိမစားခြင်းဘူးလို့အဲ့ဒါကိုမစားခြင်းဆိုရင်အဲ့ဒီ fiber ဓာတ်ဒီ အများကြီးရမယ်တက်နောက်ဘာစားအောင်မလဲအသီးတွေအသီးတွေကြတော့လေအခုန်လေးကအကုန်နှွားပြစ်ကွာဒီစားရင်လည်းအခုန်နှွားပြစ်တန်းဒီစားရင်လည်းအခုန်နှွားပြစ်အဲ့တော့ကျမတို့ကခုနပြောတဲ့ဆန်းချမ်းကြီးမို့လို့ brown rice ကိုမစားခြင်းဘူးဆိုလို့ရှိရင်ကိုယ့်ခန္ဓာကိုအသက်ရှင်မှုလိုတဲ့အမြင်ဓာတ်ကိုဘယ်ရပြန်ရမလဲဆိုတဲ့နေရာမှာဒီနည်းပညာလေးတို့သိပြီလို့ရှိရင်တပတ်စံလည်းအပိုကုံမှာမဟုတ်ဘူးထပ်ပြီးထပ်ဝယ်စားရမှာလည်းမဟုတ်ဘူးလက်ရှိနေစဉ်စားသုံးနေတဲ့အစားအသောက်တွေထဲမှာ fiber ပဘီသားတွေကိုပြောင်းမသွားအောင်လို့လှုပ်ချစ်တဲ့ထဲပါမသွားအောင်လို့ အဲ့တော့ဘူးညုံတို့ဖီယုံညုံတို့ကောရခါညုံတို့အဲ့ဒီအညုံတွေကိုလေတေချာရေးဆင်းအောင်စေးပြီးကြွကြွကြွနဲ့အစိမ့်တိုးစားလို့ရှင်ဖိုင်ဘာဓာတ်တွေအများကြီးရတယ်အဲ့တော့တင်မော်သီးတို့တရက်သီးတို့အစိမ့်နေရှင်အခွန်မနွားပဲနဲ့အတုံးလိုက်ချက်ချက်တာကောရခါသီးဆိုအခွန်မနွားပဲနဲ့အဲ့တော့အခွန်ကစားလို့ရရတာနဲ့ဒီအခွန်မနွားပဲချက်ရင်အဲ့ဒီစောစောကဆန်လုံးညို့မစားခြင်းရင်မရမယ်အမြင်တက်ကကိုကြိုက်တဲ့အသ เออจมารุบิมิวรีอ่ะอะเพียงแต่ฉุเดไฟเบอร์ฉุเดไฟเบอร์ลงมาอ๋อไม่ใช่หรอตรุเยเนี่ยไม่ติอสาฉิ่ชั่วหมู่ล้างจองมาเป็ดบนาเดเออหมิมาลุมิวรีอ่ะสาจินาดิอะตะกงสาบิโลสิงเนี่ยเตี่ยวเนี่ยเตี่ยวบาบี้จาเลยซอยอๆๆเย็ดไล่เย็ดไล่บาเลยซอยอซาเออสาจารุอะตะกงใจตะลุสาบิยะสาเย็ดเดเออหมิวรีอ่ะตลอดเนี่ยไอ้บุมิวลุดาซอจมอะยังอ่อนตัวเออชื่อแห่หายาดิโลหลุเป็ดเดสาจินาดิโลเลใส่ลุกโกลุปอนเนาะ ကိုအတွက်ခန္ဓာကိုယ်ရဲ့ဇီဝကမ္မဖြစ်စဉ်ဒိုင်ဂျက်စစ်စနစ်စတမ်မက်တာဘောလစ်ဒါတွေအားလုံးအလုပ်လုပ်ဖို့ကအမြင်တက်လုံလောက်မှအဆင်ပြေမှာဒီအမြင်တက်လုံလောက်တော့တွန်းပို့လိုက်တော့မှဦးလမ်းကြောင်းမှာဝင်သွားတဲ့အစားတွေကသူ့ဘာသူအချိန်မှအစားချဲပြီးတော့ဆီယာစီဝင်ရဝင်တွန်းရတွေးသူ့ဘာသူခန္ဓာကိုယ်ကြီးတစ်ခုလုံးကိုအားရတယ်အင်းနေကြည့်ပြီးဖြန့်ပြီးတော့ပို့ပေးမှာ
ဒါလေးကဒါဖိုင်ဘာနဲ့ပတ်သက်ပြီးပေါ့နော်နေ့စဉ်စားသုံးနေတဲ့စားသောက်နေတဲ့မှာရှည်တာနဲ့လွန့်ပြစ်တဲ့အထဲကိုပါသွားတဲ့အတွက်ကျန်းမာရေးချို့တဲ့ဟာရချို့တဲ့ပြီးတော့ယောဂဖြစ်ရတဲ့အကြောင်းရင်းတစ်ခုပေါ့ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာမ
အမြင်တက်တွေဆုံရှုံပြီးအဟာရချို့တက်ရတာကိုကျမကြီးကဏ္ဍမှာနှ ဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ပြောပြနေတဲ့တိုင်းရင်ဒေသကသတင်းလောအစီအစဉ်ကိုဆက်နှ ဆင်ကြည့်ရှုရမှာပါမွန်ကချင်ချင်းကရရခိုင်ရှမ်းပြည်နယ်တွေကသတင်းမျိုးစုံကိုပြောပြထားပါတယ်ဒီအစီအစဉ်ကိုတော့
FEVR FIVA လို့တူကခေါ်တဲ့နေဆက်ဒေတာတိုင်းဒါသတင်းတောက်ဝိုင်းတော်သားဖွဲ့ကတင်ဆက်ပေးထားတာမျိုးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသဟာတိုင်းသားတည်င်းလောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ဆေးအုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်မှာမနက်6နာရီကျော်မှတန်ဃာတော်တွေစွန့်ခံကြရလို့မနဲ့စွန့်စားချိန်မှာနောက်ကျကုန်တယ်လို့ဆရာတော်တချို့ကပြောပါတယ်။စစ်ကောင်စီရဲ့ကင်းလက်အဖွဲ့တက်ခိုက်ခံရပြီးနောက်ဖကန့်စပစ်ခူးရွာကဒေသခံတရာကျော်ကိုစစ်တပ်ကဖမ်းဆီးထားပြီးစစ်ဆေးမေးမြန်းမှုတွေလုပ်နေပါတယ်။တရင်လွားတွေတဲမှာတော့ကြားဖြူပါတီ SNDP ဟာအခုနှစ်တွင်းစစ်ကောင်စီကဥဆောင်ကျင်းပမဲ့ရွေးကောက်ပွဲဝင်ဖို့အတွက်နာမည်ပြောင်းပြီးပါတီမတ်ပုံတင်ထားပြီးဆိုတဲ့အကြောင်းတွေကိုနားဆင်ကြရမှာပါ။
ဒီမှာကနန်းဟောင်းမာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။စေအုပ်ချုပ်ရေးမာရှယ်လောကြေညာထားတဲ့မွန်ပြည်နယ်ရေးမြို့နယ်မှာမနက်6နာရီကျော်မှတန်ဃာတော်တွေဆွန့်ခံကြွကြရပြီးမနက်စွန်းစားချိန်နောက်ကျတဲ့အတွက်စိတ်ကတိကအောက်အလွန်ဖြစ်နေရတယ်လို့ဆရာတော်တချို့ကပြောပါတယ်။ရာဘာချန်သမားတွေအဖို့လည်းမနက်6နာရီကျော်အေးဒဏ်ရော့တဲ့အချိန်မှာရာဘာအစေးချရတာဖြစ်တာကြောင့်အထွတ်နှုံးကျစင်ပြီးမြို့နယ်တစ်ခုလုံးအနေနဲ့စီးပွားရေးထိခိုက်ရတယ်လို့ရေးမျိုးကဥယင်ချန်သမားတယောက်ကပြောပါတယ်ဓာတ်အပြင်တရားဥပဒေစိုးမိုးရေးလုံခြုံရေးအကြောင်းပြတ်ချက်နဲ့စစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့ကော့ဂရိတ်နဲ့ဂျိုင်းစိတ်ကြီးမျိုးနယ်တွေမှာလည်းဒေသခံရွာသားတွေကိုဖမ်းဆီးစစ်ဆေးပြီးငွေကြေးတောင်းခံမှုတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်
ကချင်ပြည်နယ်ဖားကတ်မြို့နယ်ရှတောင်းခမော်နီစပစ်ခူးရွာကဒေသခံတရာကျော်ကိုစစ်တပ်ကဖမ်းဆီးထားပြီးစစ်ဆေးမေးမြန်းတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်ရှတောင်းခနဲ့စမ်းကြွယ်ကြားရှိကုမ္ပဏီဝန်ထဲမှလက်နှုတ်ပြန်ကျူးတုပ်ကစစ်ဆေးခံနေရပြီးရွာသားတွေကတချို့ကိုကြက်ငါးသိန်းစီတောင်းပြီးပြန်လွှတ်ပေးတာတွေရှိခဲ့ပေမဲ့တချို့ကတော့ဆက်လက်ဖမ်းဆီးစစ်ဆေးနေတယ်လို့ဆိုကြပါတယ်ဖေဖော်ဝါရီလ29ရက်နေ့ကစစ်ကောင်စီကင်းလှည့်အဖွဲ့မိုင်းဆွဲတိုက်ခိုက်ခံရပြီးနောက်ရွာသားတွေဖမ်းဆီးစစ်ဆေးမှုတွေလုံနေတာပါဖန်စီခံရသူတွေတဲ့ဒေတာခန့်ရွာသားတွေအပြင်ရေမစီကြောက်တူးသမားတွေကြောက်တူးဖော်ရေးကုမ္ပဏီကလုပ်သားတွေနဲ့လက်လုံလက်စားတွေပါဝင်တယ်လို့ဆိုပါတယ်
စစ်ကောင်စီတပ်ဖွဲ့ကချင်းပြည်နယ်မှာဇန်နဝါရီလနဲ့ဖေဖော်ဝါရီလနှစ်လအတွင်းမှာလေကြောင်းငှက်နဲ့အကြိမ်ရေတရားကျော်ဘုံကျဲတက်ခိုက်ခဲ့တယ်လို့ချင်းအမျိုးသားတပ်ဦး CNF ကထုတ်ပြန်ပါတယ်စစ်ကောင်စီတပ်ဖွဲ့ဟာဇန်နဝါရီလ၁ရက်နေ့ကနေဖေဖော်ဝါရီလ25ရက်နေ့အထိရက်ပေါင်း90ကျော်အတွင်းချင်းပြည်နယ်ထဲတိုက်လေရင်စေရဟတ်ရင်တို့နဲ့အနည်းဆုံး115ကြိမ်ထက်မနည်းဘုံကျဲတက်ခိုက်ခဲ့ရမှာဘုံကြီးကျောင်းအပါအဝင်ပြည်သူတွေရဲ့အိုးအိမ်များစွာပျက်စီးဆုံးရှုံးခဲ့ရတယ်လို့ CNF ကဖေဖော်ဝါရီလ28ရက်နေ့ကထုတ်ပြန်ခဲ့ပါတယ်ဇန်နဝါရီလအတွင်းချင်းပြည်နယ်ထန်တလာမြို့နယ်ထဲမှာစစ်ကောင်စီကလေကြောင်းတက်ခိုက်မှု26ကြိမ်မင်းတပ်မြို့နယ်ထဲမှာ12ကြိမ်နဲ့မတူပီမြို့နယ်ထဲမှာ2ကြိမ်စုစုပေါင်းအကြိမ်40နဲ့ဖေဖော်ဝါရီလမှာတော့ထန်တလာမြို့မှာ95ကြိမ်ပြုလုပ်ခဲ့ပါတယ်နှစ်လအတွင်းစစ်ကောင်စီရဲ့ဘုံကျဲတက်ခိုက်မှုမှာထန်တလာမြို့တွင်းကလွဲပြီးကြာတဲ့နေရာတွေဟာစစ်ပေးရှောင်တွေပြည်သူတွေနေထိုင်တဲ့ကျေးရွာတွေဖြစ်ကြတယ်လို့ဆိုပါတယ်
ကယားကရနေပြည်ဒီမော့ဆူမြို့နယ်အရှိဖက်ချမ်းမှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုကြောင့်စစ်ဘေးရှောင်အမျိုးသမီးတယောက်ပွဲချင်းပြီးတိဆုံခဲ့ပြီးနှစ်ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီမော့ဆူမြို့နယ်ငွေတောင်ရွာမှာအထိုင်ချထားတဲ့ချီလင်တပ်ရင်းခလာရ102နဲ့ချီမြန်တပ်ရင်းခမရ429တို့ကဖေဖော်ဝါရီလ28ရက်နေ့ညကတိုက်ပွဲမရှိဘဲ120မမလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်ခဲ့တာလို့ဒီမော့ဆူ PDF ပြန်ကြားတာဝန်ရှိသူတယောက်ကပြောပါတယ်လက်နက်ကြီးကြောင့် ောင်တီဆုံးတဲ့အသက်35နှစ်အရွယ်အမျိုးသမီးမှာနှလားသားအရွယ်ကလေးငယ်ကြံရှိခဲ့ပြီးသူမရဲ့အမျိုးသားဖြစ်သူကလက်မောင်းကျိုးပြင်းထန်ဒဏ်ရာနဲ့အသက်28နှစ်အရွယ်ညီမဖြစ်သူကတင်ပစုံမှာပြင်းထန်ဒဏ်ရာတွေရရှိခဲ့ပါတယ်
စစ်ကောင်စီကကျင်းပဖို့လုပ်နေတဲ့ရွေးကောက်ပွဲဟာရခိုင်ပြည်သူတွေအတွက်တဆုံတရာအထောက်ပံ့မဖြစ်နိုင်ဘူးလို့ရခိုင်အမျိုးသားအဖွဲ့ချုပ် ULA ပြောရေးဆိုခွင့်ရှိသူဦးခိုင်သူခကပြောဆိုလိုက်ပါတယ်ရွေးကောက်ပွဲဟာရခိုင်ပြည်သူတွေအတွက်တဆုံတရာပြောင်းလဲမှုမဖြစ်နိုင်တဲ့အတွက်ထောက်ခံနဲ့ကန့်ကွက်တယ်ဆိုတာမျိုးပြောစရာမရှိသလိုပြည်သူတွေရဲ့စံတအရတာဖြစ်တယ်လို့ဖေဖော်ဝါရီလ29ရက်နေ့ကပြုလုပ်ခဲ့တဲ့ခုနှစ်ကြိမ်မြောက်သတင်းစာရှင်းလင်းပွဲမှာဦးခိုင်သူခကပြောဆိုခဲ့တာပါစစ်ကောင်စီကရွေးကောက်ပွဲကျင်းပဖို့အတွက်ဇန်နဝါရီလ26ရက်နေ့ကနိုင်ငံရေးပါတီများမပုံတင်ခြင်းဥပဒေတစ်ကိုထုတ်ပြန်ခဲ့ပြီးဒေါက်တာအေးမောင်ဦးဆောင်တဲ့ AFP ပါတီအပါအဝင်ပါတီ73ပါတီကမပုံတင်လျှောက်ထားတယ်လို့ဖေဖော်ဝါရီလ28ရက်နေ့ထုတ်မြန်မာအလင်းသတင်းစာမှာဖော်ပြထားပါတယ်
ရှမ်းပြည်မြောက်ပိုင်းကွက်ခိုင်မြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာနေပါတယ်ဖေဖော်ဝါရီလ28ရက်နေ့ကကွက်ခိုင်နဲ့နန့်ဖက်ကကြားရှိနန့်ခွတ်ရွာနာကတိုက်ပွဲမှာတော့လူသူထိခိုက်တာမျိုးမရှိပေမဲ့ကားအသွာလာခက်တာပြတ်တောက်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ် KIA ဘက်ကအတက်စင်းကားတွေကိုစောင့်ချက်အခွန်ကောက်ခံနေလို့တိုက်ပွဲဖြစ်ပွားရတာဖြစ်ကြောင်းဖေဖော်ဝါရီလ3ပိုင်းရောလနှောင်းပိုင်းမှာရော KIA နဲ့စစ်တပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးလဆန်းပိုင်းကဖြစ်ပွားခဲ့တဲ့နတ်ဖတ်လိန်ရွာဘက်ကတိုက်ပွဲမှာတော့ဒီတာခန့်တယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေရက်ပေါင်း60အတွင်းပါတီမတ်ပုံတင်ဖို့စစ်ကောင်စီကကြေညာထားပြီးနောက်ပါတီမတ်ပုံတင်ထားတာ73ပါတီရှိပြီလို့စစ်ကောင်စီကသတင်းစာမှာထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထဲမှာတော့စစ်ကောင်စီရဲ့ UPDJC မှာဒုဥက္ကဋ္ဌနေရာယူထားတဲ့ဦးဆိုင်အိုက်ပေါင်းရဲ့ကြားဖြူပါတီလည်းပါဝင်ပါတယ်။နမ်ဟောမ်ကနေစူးစီးတင်ဆက်ပေးထားပါတယ်။
ဦးဆိုင်အပ်ပေါ့ဦးဆောင်တဲ့ကြားဖြူပါတီ SNDP ဟာအခုနှစ်အတွင်းစက်ကောင်စီကဦးဆောင်ကျင်းပမဲ့ရွေးကောက်ပွဲဝင်ဖို့အတွက်နာမည်ပြောင်းပြီးပါတီမတ်ပုံတင်ထားပြီးဖြစ်တယ်လို့ရှမ်းပါတာစကားနဲ့အခုလိုပြောပါဗျာ
။
ကျွန်တော်တို့ကြားဖြူပါတီကိုနာမည်ပြောင်းပြီးပါတီမတ်ပုံတင်ပြီးပါပြီ။ရှမ်းနဲ့တိုင်းဒေသများဒီမိုကရက်တစ်ပါတီလို့နာမည်ပြောင်းလိုက်တာပါ။ပြောင်းရတဲ့အကြောင်းရင်းကတော့ကြားဖြူပါတီဟာအခုရှမ်းကိုပဲကိုစားပြုတော့မှာမဟုတ်တော့ပါဘူးမြန်မာနိုင်ငံတွင်တိုင်းရင်းသား135မျိုးကိုကိုစားပြုပြီးတော့ဝင်ပြိုင်မှာဖြစ်တယ်ဖက်ဒရယ်ပုံစံနဲ့တွားမှာဖြစ်တယ်လေ
ကြားဖြူပါတီအနေနဲ့နာမည်ပြောင်းပြီးပါတီမတ်ပုံတင်ထားပြီးကြောင်းကိုတော့ဖေဖော်ဝါရီလ29ရက်နေ့ကစစ်ကောင်စီထုတ်သတင်းစာမှာဖော်ပြထားပါတယ်ရှမ်းပြည်ကနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ကြားဖြူပါတီအနေနဲ့ရှမ်းပြည်နယ်အပြင်ရန်ကုန်တိုင်း၊ဧရာဝတီတိုင်း၊ပဲခူးတိုင်း၊မန္တလေးတိုင်းနေပြီးတော့မကွေးတိုင်းတွေမှာဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့ဦးဆိုင်အိုက်ပေါက်ကရှမ်းပါတာစကားနဲ့ဆက်ပြောပါဗျာ
။
ကျွန်တော်ကပြည်ထောင်စုအဆင့်အနေနဲ့ဝင်ပြိုင်မှာဖြစ်တယ်။ထောက်ခံမှုရရင်တန်ဆိုးရတာမကကိုပြည်ထောင်စုအဆိုးရအဆင့်အထိကျွန်တော်တို့ရနိုင်မှာပါ။
ကြားဖြူပါတီဟာကြားကောင်းပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ဝင်ရောက်ရှင်ပြိုင်ခြင်းမရှိသေးတဲ့2010ရွေးကောက်ပွဲမှာတော့ရှမ်းပြည်မှာကြံ့ခိုင်ရေးပါတီပြင်းရင်ဒုတိယမဲအများဆုံးရတဲ့ပါတီဖြစ်ပါတယ်။အဲ့ဒီတုန်းကလွတ်တော်အတွင်း53နေရာအထိရရှိခဲ့ပြီးစိုက်အပေါက်ကိုယ်တိုင်လည်းရှမ်းပြည်နယ်အစိုးရအဖွဲ့မှဝင်ကြီးနေရာတနေရာရရှိခဲ့ပါတယ်။2015နဲ့2020ရွေးကောက်ပွဲမှာတော့ကြားဖြူပါတီအနေနဲ့ပြည်နယ်လွတ်တော်တနေရာပဲအနိုင်ရရှိခဲ့ပါတယ်။
စစ်ကောင်စီကအသစ်ပြထမ်းလိုက်တဲ့နိုင်ငံရေးပါတီများမှပုံတင်ခြင်းဥပဒေကြောင့်ရခိုင်မျိုးနွယ်စုလူနည်းစုပါတီတွေမှပုံတင်ဖို့အခက်အခဲဖြစ်နေကြပါတယ်။မောင်အေးရနေစူးစီးတင်ဆက်ထားပါတယ်။
စိုက်ကောင်စီကအသိုက်ပြထမ်းလိုက်တဲ့နိုင်ငံရေးပါတီများမှတ်ပုံတန်ခြင်းဥပဒေကြောင့်ရခိုင်မျိုးနွယ်စုပါတီငယ်တွေပါတီမှတ်ပုံတောင်ဖို့အခက်အခဲမျိုးစုံနဲ့ကြုံတွေ့နေကြရပါတယ်။လွန်ခဲ့တဲ့ရွေးကောက်ပွဲတွေမှာပြည်ထောင်စုအဆောက်အဝံပြိုင်ခဲ့တဲ့ကမန်အမျိုးသားတွတ်တာရေးပါတီကသူတို့ကြုံတွေ့နေရတဲ့အခါခဲတွေကိုပါတီအတွင်းရေးမှုဖြစ်သူဦးကျော်ညင်းကအခုလိုပြောပါတယ်
။ဒီဥပဒေတည်းအားဖြေတော်တို့အစဉ်ဆိုရင်တော့ကျွန်တော်ကဟိုဗမာတင်းဆောင်တင်းပြီးစေုံမယ်ဆိုရင်တင်းဆောင်တင်းရမယ်ပြီးတော့ကကျွန်တော်ကလုံးတိုင်းတိုင်းကျွန်တော်ကပါတီရုံးကမျိုးနဲ့တဝဲကြပေါ့နော်အဲ့တော့ကျွန်တော်ပါတီနေနေကတော့အဲ့လောက်နေသားတိကတော့ကျွန်တော်
ပြည်ထောင်စုအဆောက်အအုံဝင်ပြိုင်မဲ့ပါတီတွေအနေနဲ့ပါတီအာမခန့်ချဂျင်းဝေသိမ့်တထောက်ကိုဗန်မာအဲ့နှံရမှာဖြစ်သလိုရပောက်96အတွန်းပါတီဝန်တသိမ့်စေရုံရမှာဖြစ်တဲ့အပြင်6လအတွန်းမြို့နေပေါ်နေဆုံးတရား60မှာလေပါတီရုံးခန့်တွေဖွင့်ရမယ်လို့ဥပဒေသိုက်မှာပြဋ္ဌာန်းထားပါတယ်ပြည်နေဒါမမဟုတ်တိုက်ဒေသကြီးတစ်ခုမှာဝင်ပြိုင်မဲ့ပါတီတွေကတော့ ပါတီ အာမခန့်ချဂျက်သိန့်တရားကိုဗန်မာအဲ့နှံရမှာဖြစ်သလိုရပောက်96အတွင်းပါတီဝန်1000စီယုံရမှာဖြစ်ပြီးမြို့နယ်9ခုမှာရုံးခွဲတွေဖွင့်ရမယ်လို့ဇန်နဝါရီလ20ရက်နေ့ကနိုင်ငံရဲ့ပါတီမဲ့ပုံတန်ချန်နေဥပဒေသိုက်မှာဖော်ပြထားပါတယ်မြို့တိုင်းရင်းသားပါတီကတော့ပါတီမဲ့ပုံတန်ရဲ့သဘောထားကောက်ခံနေတဲ့ဖြစ်ပြီးအသိုက်ပြဋ္ဌာန်းထားတဲ့ဥပဒေကလူနည်းစုပါတီတွေအတွက်ပိုပြီးအခက်အခဲဖြစ်စေတ
ပြီးတော့မြေပြီးတော့ကိုသွားရအောင်မယ်နှစ်ကြိမ်သုံးကြိမ်ပထမတစ်ကြိမ်ရှောက်ရမယ်လှုပ်ထုတ်လုပ်နေရရဒုတိယကြိမ်မှာပထမခေါင်းဆောင်နဲ့ဒုခေါင်းဆောင်သွားရအောင်မယ်အဲ့ဒါတွေနဲ့ဆိုရင်အနည်းဆုံး3-4ငါးဆယ်လောက်လိုမယ်အဲ့ဒါကအခက်အခဲပြီးတော့ရုံးခွဲကအနည်းဆုံး9ရုံးဖွင့်ရမယ်ဆိုတော့ကျွန်တော်တို့လိုလူနည်းစုပါတီတွေကအများကြီးအခက်အခဲရှိပါတယ်
ခမည်းအမျိုးသားတိုးတက်ရေးပါတီအနေနဲ့ပါတီမှတ်ပုံတောင်ဖို့ကိစ္စကိုဆွေးနွေးနေတုန်းဖြစ်ပြီးမှတ်ပုံတောင်ဖို့ဖြစ်နိုင်တယ်လို့ပါတီဥက္ကဋ္ဌဖြစ်သူဦးစိန်ကျော်လှကပြောပါတယ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီကမကြသိမီကကြောက်ဖြူမြို့မှာပြုလုပ်ခဲ့တဲ့ပါတီအစည်းအဝေးကနေပါတီမှတ်ပုံမတောင်ဖို့ဆုံးဖြတ်ခဲ့ကြတယ်လို့ရခိုင်အမျိုးသားပါတီ ANP ကလည်းတဖောထားတွေတောက်ခံနေတုန်းဖြစ်ပါတယ်ဒေါက်တာအေးမော်ဦးဆောင်တဲ့ရခိုင်ဥဆောင်ပါတီ AFP ကတော့
နိုင်ငံရေးပါတီအဖွဲ့မှဲ့ပုံတန်ထားတယ်လို့ဖေဖော်ဝါရီလ26ရက်နေ့ကစိုက်ကုပ်စီပိုင်မြန်မာအလောင်းသတင်းစာမှာဖော်ပြထားပါတယ်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်စေအောင်ချုပ်ရဲ့ကြေညာထားတဲ့ရေးမြုံနယ်မှာမနက်6:00ကျော်မှတန်ဃာရော်တွေဆုံးခံကြွကြရပြီးမနက်စွန်းစားချိန်မှာနောက်ကျဂုံလေးလူဆရာတော်တွေကပြောပါတယ်
စစ်ကောင်စီရဲ့ကင်းလက်အဖွဲ့တိုက်ခိုက်ခံရပြီးတဲ့နောက်ဖားကန့်စပစ်ခိုးရွာကဒေသခံတရာကျော်ကိုစစ်တပ်ကဖမ်းဆီးထားပြီးစစ်ဆေးမေးမြန်းတာတွေလုပ်နေပါတယ်။တော်ရရှင်ရဲ့ခုနားဆင်နေခဲ့ကြတာကတော့ကျမတို့နယ်စပ်ဒေသအတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအာမီပါ
အပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာပါအခုလိုတိုင်းရင်းသတင်းနဲ့အပတ်စဉ်ကဏ္ဍတွေပြီးမှာတော့ VOA ရဲ့ကြတာရင်းညအစီအစဉ်တွေကိုဆုံးမသက်ခင်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမက်ခင်ဖြူထေးတက်လက်ပြောပြပေးပါအောင်ခင်ဗျာအိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာကျင်းပနေတဲ့ G20
အစည်းအဝေးကိုတက်ရောက်နေကြတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်တို့အလွတ်သဘောဆွေးနွေးခဲ့ကြပါတယ် G20 ညီလာခံပေးပန်းမှာ10မိနစ်လောက်နိုင်ငံသားရေးဝန်ကြီးနှစ်ယောက်တွေ့ဆုံခဲ့ကြတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ယူကရိန်းကိုရုရှားစစ်ဝင်တိုက်တဲ့ကိစ္စကြောင့်နှစ်နိုင်ငံဆက်ဆံရေးတင်းမာနေချိန်မှာအခုလိုအချိန်တိုဆွေးနွေးခဲ့ကြတာဖြစ်တယ်လို့ယူကရိန်းစစ်ပွဲစတင်ချိန်ကတည်းကဆိုရင်ပထမဆုံးချိန်တွေ့ဆုံမှုလည်းဖြစ်ပါတယ်ရှင်။ အိန္ဒိယနိုင်ငံနယူးဒယ်လီမြို့မှာဒီနေ့စတင်တဲ့ဒီ G20 နိုင်ငံသားရေးဝန်ကြီးတွေရဲ့ညီလာခံပထမနေ့မှာတော့ယူကရိန်းစစ်ပွဲတရုတ်ရဲ့ဩဇာညောင်းမှုကမ္ဘာမှာကျယ်ပြန့်လာတဲ့ကိစ္စရပ်တွေကိုအဓိကဆွေးနွေးခဲ့ကြတာဖြစ်ပေမဲ့လို့ယူကရိန်းစစ်နဲ့ပတ်သက်လို့အများသဘောတူညီမှုမရခဲ့ဘူးလို့အိန္ဒိယနိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ်။ယူကရိန်းကိုရုရှားကျူးကျော်စစ်နဲ့ပတ်သက ဲ့ဝင်ကြီးချုပ်နင်းဒရာမိုရီကသဘောထားကွဲလွဲမှုတွေဘယ်လိုပဲရှိရှိအားလုံးအတူပူးပေါင်းဆောင်ရွက်ကြဖို့အတွက်ဗီဒီယိုမိန့်ခွန်းကတဆင့်ပြောကြားခဲ့ပါတယ်။တရားမျှတမှုနဲ့တရားဥပဒေစိုးမိုးမှုဆိုတဲ့အာဆီယံအခြေခံမှုတွေအတိုင်းခိုင်ခိုင်မာမာရပ်တည်ပြီးမြန်မာအရေးကိုကန့်ကွယ်ဖို့အင်မတန်အရေးကြီးတယ်လို့မလေးရှားဝင်ကြီးချုပ်အန်ဝါအီဘရာဟင်ကပြောဆိုလိုက်ပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတခုကလူခွင့်ရချိုးဖောက်မှုတွေကိုစိုးစိုးဝါကျူးလွန်လာရင်အာဆီယံအနေနဲ့နှုတ်ဆက်မနေသင့်ဘူးလို့ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့ပွဲနှင်းသတင်းခန္ဓာတခုမှာအခုလိုပြောဆိုသွားတာပါ။အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်ရင်းရေးကိုဝင်မဆွတ်ဖက်ရေးဆိုတဲ့အာဆီယံအခြေခံမှုကအရေးကြီးပေမဲ့လို့ဒေသတခုလုံးပါရိုက်ခတ်လာတဲ့အခြေအနေမျိုးမှာတော့နှုတ်ဆက်မနေသင့်ဘူးလို့ဆိုပြီးတော့မြန်မာစစ်ကောင်စီကိုထိထိရောက်ရောက်အရေးယူဖိအားပေးဖို့သူကတောင်းဆိုခဲ့ပါတယ်ရှင်
။ကျေးဇူးပါမခင်ပြည်သူရေ။အခုလိုသတင်းအကျဉ်းချုပ်ပြီးမှာတော့ဒီညကြတာရင်းည VO ရဲ့အစီအစဉ်တွေဒီမှာပြီးဆုံးသွားပါပြီ။ဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ PJ Elliot တို့ဖြစ်ပါတယ်။ ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VOA ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေနိုင်ကြပါစေကောင်းကောင်းလေးအိပ်စက်အလောက်ရနေတဲ့ညဖြစ်ကြပါစေခင်
This program has come to you from the Voice of America, Washington.